to the Voice of America in Burmese.
မင်္ဂလာညချမ်းပါသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ16ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီခန့်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်ကျမဧတနာချောပါနယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုမှလူ49ယောက်သေဆုံးခဲ့ရတဲ့အစုလိုက်ပြောင်းလိုက်ပြစ်ခတ်မှုမှာအဓိကတည်ရန်ခံဖြစ်သူကိုဒီကနေ့ပဲရုံးထုတ်ခဲ့ပြီးတော့လူသတ်မှုနဲ့ဆွဲချက်တင်ထားပါတယ်ရုရှားနိုင်ငံ2018ခုနှစ်မှာယူကရိန်းသင်္ဘောသုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ရှင်နဲ့တွတ်တင်းခဲ့တာနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကသူတို့ရဲ့လောရည်တွေပေါ်မှာအမေရိကန်၊ကနေဒါနဲ့ဥရောပသမ္မတကတော့ပိတ်ဆို့တန်းခတ်တာကိုငြင်းခံနေမှာမဟုတ်ဘူးလို့ရုရှားကပြောပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညကြားရဖို့ရှိပါတယ်မဆုံမင်
း။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့အစိုးရတက်တဲ့ရခိုင်တိုင်းဒေသနဲ့ကိုက်တက်အေတို့ကြားမှာစီးပရိပခကျင်းထန်နေချိန်မှာပဲစနေနေ့တုန်းကချင်းပြည်နယ်ပလဝါမြို့နယ်မှာအစိုးရပိုင်းကုန်တင်ဆက်သင်္ဘောတစ်စင်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်
ဒါတံပေါ်နဲ့လာပေါ်တဲ့အချိန်မှာဒီရခိုင်ပြည်နယ်လိုအေအေကဂျင်းမန်နဲ့ချင်းနိုင်လေးစင်းလာလို့ရှိနေအေအေမှာ
ချင်းပြည်နယ်ပလဝမြို့နယ်ထဲမှာတိုက်ခိုက်ခံခဲ့ရတာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာလည်းတိုက်ခတ်တိုက်ခိုက်မှုတွေကိုအကြောင်းကိုသတင်းပေးပို့ချက်နဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့သတင်းတော်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးအကြောင်းနောက်ပြီးတော့ဒီမြန်မာနိုင်ငံအတွက်ကုန်သွယ်ရေးစနစ်ထူထောင်မှုကြိုးပမ်းတာကဘလောက်များအကျိုးဖြစ်ထွန်းစေမလဲဆိုတဲ့မြန်မာတခွင်အစီအစဉ်နဲ့အတူစနေညဒဲလီလိုက်စနေကန်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမရေးသနာကျော်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ညူစီလန်နိုင်ငံChristchurch မြို့ကမွတ်စလင်ပလီနှစ်ခုမှလူ49ယောက်သေဆုံးခဲ့ရတဲ့အစုလိုက်ပြောင်းလိုက်ပြစ်ခတ်မှုမှာအဓိကတရေခံဖြစ်သူကိုဒီကနေ့ပဲရုံးထုတ်ခဲ့ပါရဲ့လူပြို့မျိုးသားရေးဝါဒီဖြစ်တဲ့သူ့ကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်နှစ်ယောက်ကခြံရံပြီးရုံးထုတ်ခဲ့တဲ့ Christchurch တရေခွင်မှာတော့ဆရာသူကြီးကလူတက်မှုဆွဲချက်ကိုဖတ်ပြခဲ့တာပါလက်တလုံးအမှုတမှုနဲ့ပဲဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်ကြောင်းတန်မြတ်ရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးရတဲ့မှာတရားသူကြီးကပြောသွားပါတယ်။ပူပေါင်းကြံစီသူတွေဖြစ်နေမတင်ငါသူနှစ်ယောက်ကိုလည်းဖမ်းထားပြီးတော့ပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်ဖို့ရဲတွေကစုံစမ်းနေပါတယ်။ဝင်ကြီးချုပ်ဂျက်စင်တာအာဒန်ကတော့နောက်ထပ်တိုက်ခိုက်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနက်သမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်ကြောင်းလည်းဒီမနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကြီးမားတဲ့ကြံဖက်တိုက်ခိုက်မှုကြီးဖြစ်နေတဲ့ဝင်ကြီးချုပ်ကပြောဆိုပြီးတော့တနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနက်သမားမှောင်ဆမ်ယူအော်တိုမက်တစ်တနက်နှစ်လက်အပါဝင်တနက်ငါးလက်ရှိပြီးတော့အားလုံးကိုတရားဝင်ဝယ်ယူထားတာဖြစ်ကြောင်းလည်းဝင်ကြီးချုပ်ကပြောပါတယ်။တနက်သမားနဲ့ပူးပေါင်းကြံစီသူဖြစ်နေမတင်ငါသူတွေဟာအားလုံးနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအကြံဖက်ဝါရီတွေဖြစ်နေစောင့်ကြည့်ခံစင်းမှာစီးရင်သွင်းခံထားရတဲ့သူတွေမဟုတ်ကြောင်းလည်းပြောထားပါတယ်။ဩစတြေးလျဝင်ကြီးချုပ်စကော့မော်ရီဆန်ကတော့တန်တရားရှိသူတနက်သမားဟာလက်ရာစွန်းအကြမ်းဖက်ဝါဒီဖြစ်နေရည်ညွှန်းပြောဆိုခဲ့ပါတယ်။မနေ့တုန်းကလူပေါင်းရာနဲ့ချေဝှက်ပြဖို့ဗလီတွေမှာရောက်ရှိနေစမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုကိုတော့တနက်သမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မွတ်စလင်တွေကိုရှုံချထားပြီးရွှေပြောင်းချေချသူတွေကိုကျူးကျော်သူဖြစ်နေဖော်ပြထားတဲ့စာမျက်နှာ84မျက်နှာပါဝင်တဲ့လူပြူအမျိုးသားရေးဝါဒကြေညာချက်ကိုလည်း Facebook မှာပဲဖော်ပြထားပါတယ်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့နယူးဇီလန်ပြည်သူတွေအတွက်ဝမ်းနည်းစိတ်မကောင်းဖြစ်ရသလိုအမေရိကန်အစိုးရအနေနဲ့လည်းအကူအညီပေးသွားမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပြင်ဒီတိုက်ခိုက်မှုဟာအလွန်ကိုစိုးရွားတဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအခုလိုဝမ်းနည်းစကားပြောလိုက်တဲ့ချိန်ထဲမှာပဲလူပြူမျိုးသားရေးဝါဒဟာစိုးရိမ်စရာချိန်ညှောက်မှုဖြစ်လာနေတယ်ဆိုတာကိုတော့သူကငြင်းဆို့သွားခဲ့ပြီးတော့လူတချို့မှာပဲဒီလိုစိုးရိမ်စရာကောင်းတဲ့ပြဿနာရှိတာလို့သူထင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။တောက်ချာနေကဗလီမာဝပြုနေစဉ်အတွင်းဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်49ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားခဲ့တာဖြစ်ပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဂျက်စတာအာဒန်ကတော့နယူးဇီလန်နိုင်ငံမှာသေဆုံးမှုအများဆုံးဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒါဟာအကြမ်းဖက်ဝါဒဆွဲကိုင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အင်မီရိုရဲ့အမျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်ကလည်းဒီပြစ်ခတ်မှုဟာကြံဖက်တိုက်ခိုက်မှုမုန်တရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပုံရတယ်ဆိုပြီးပြောပါတယ်။အမေရိကန်ဆိုးရအနေနဲ့နယူးဇီလန်ဆိုးရအာဏာပိုင်အနေနဲ့ရောအဲ့မှာရှိတဲ့အမေရိကန်နိုင်ငံတွေရောဆက်သွယ်ပြောဆိုမှုတွေရှိနေပြီးတော့ဒီဖြစ်ရနဲ့ပတ်သက်ပြီးတော့နီးကပ်စောင့်ကြည့်နေတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
မတော်တဆမှုတွေကြုံရတဲ့ Boeing 737 Max အမျိုးအစားလေးယာဉ်တွေအတွက်အစ်မြင့် software အစ်စ်တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေတည်းကဆက်ရက်အတွင်းမှာတရားဝင်ထုတ်ဖို့ရှိနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ လူအများပြားတည်ဆုံခဲ့ရတဲ့တနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းပိုင်းလေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာအင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမှာမတော်တဆဖြစ်ခဲ့တဲ့လေယာဉ်တွေဟာ737 Max အမျိုးအစားလေယာဉ်တွေဖြစ်ပါတယ်software အစ်တစ်ခုကိုအစင်းမြင်ထုတ်လုပ်မဲ့တဲ့ရင်ကိုတော့အမည်မဖော်ခြင်းနဲ့တဲ့ရင်အရင်မြင်တဲ့ခုကိုကိုးကားပြီးတော့ AFP သတင်းဌာနကအရင်ဆုံးဖော်ပြခဲ့တာပါ Ethiopia နဲ့ Lion Air လေကြောင်းလိုင်းတွေကမတော်တဆဖြစ်မှုနှစ်ခုစလုံးမှာလေယာဉ်ထွက်ခွာပြီးမိနစ်ပိုင်းအတွင်းမှာပဲပြက်ကျခဲ့ပြီးတော့လေယာဉ်ပေါ်မှာလိုက်ပါသူတွေအားလုံးသေဆုံးခဲ့တဲ့အတွက်ချိုးယွမှုပြဿနာကတူညီနေပုံနဲ့ရပါတယ် Ethiopia လေကြောင်းပိုင်းလေယာဉ်ပြက်ကျခဲ့ရပြီးနောက်တနေ့မှာပဲ Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့737 Max အမျိုးအစားလေယာဉ်တွေအားလုံးအတွက်အစင်းမြင့် software တစ်ခုမကြခင်သတင်းပတ်တွေဒီမှာတက်ဆန်တော့မှာဖြစ်ကြောင်းပြောဆိုထားပါတယ်။ Lion Air လေကြောင်းပိုင်းလေယာဉ်မတော်တဆမှုဖြစ်ခဲ့ရပြီးတဲ့နောက်မှာ software တစ်ထုတ်ဖို့လွန်ခဲ့တဲ့လတွေမှာကလေးကကြိုးပမ်းနေကြောင်းလည်း Boeing ကုမ္ပဏီကပြောပါတယ်။ဘေးကင်းလုံခြုံမှုရှိပြီးသားဖြစ်တဲ့လေယာဉ်တွေမှာ software အစ်တစ်ကပို့ပြီးလုံခြုံမှုပေးနိုင်မှာဖြစ်ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။လူပေါင်း158ယောက်တည်ဆုံခဲ့ရတဲ့အီသီယိုးပီးယားလေကြောင်းပိုင်းလေယာဉ်ကပြန်တမ်းမှုမှတ်တမ်းတင်ကြိယာနဲ့အသက်မှတ်တမ်းတင်ကြိယာတို့ကိုတော့ပြည်သက်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူအဖွဲ့တွေစစ်ဆေးဖို့ပို့ပေးထားပါတယ်ရှင်
။ပြီးခဲ့တဲ့နိုင်ငံတွေကပြစ်ကြခဲ့တဲ့အီသီယိုးပီးယားလေကြောင်းရဲ့ Boeing လေယာဉ်တွေကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ Black Box ကြိယာကိုစုံစမ်းစစ်ဆေးသူတွေကမနေ့ကပဲစပြီးတော့ပြည်သက်နိုင်ငံမှာစစ်ဆေးနေကြပြီဖြစ်ပါတယ်။အီသီယိုးပီးယားအရာရှိတွေကစုံစမ်းစစ်ဆေးမှုကိုတရားဝင်ဦးဆောင်နေတာဖြစ်ပြီးတော့ပြင်းထန်တဲ့အမေရိကန်နိုင်ငံတွေကချောညင်သူတွေလည်းကုညီဆောင်ရွက်နေကြပါတယ်။ပြကြခဲ့တဲ့လေရဲ့အချက်လက်နဲ့ဖမ်းယူထားတဲ့အတန်တွေထွက်လာဖို့ကတော့ရက်တော်များများကြာလိမ့်မယ်။ကြာလိမ့်မှာဖြစ်ပါတယ်။လေပြကြလို့တည်ဆုံခဲ့ရသူတွေအတွက်ဝန်ထမ်းကြောင့်သမ္မတဒေါနယ်ထရမ့်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကိုမနေ့ကတယ်လီဖုန်းနဲ့ပြောခဲ့ပါတယ်။ဘာကြောင့်အခုလို့လေပြကြခဲ့တယ်ဆိုတာကိုနိုင်ငံတကာရက်ဖတ်လေကြောင်းပြန်တမ်းရေးအာဏာပိုင်တွေကဖြေရှာနေတဲ့နေရာမှာအီသီယိုးပီးယားဆိုရအနေနဲ့ဒီအမေရိကန်ကအခိုင်အမာလှုပ်ဆောင်သွားမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။တနင်္ဂနွေနေ့က Boeing 737 Max 8လေပြတ်ကျမှုကြောင့်လေမော်မှာပါသွားတဲ့သူ158ယောက်စလုံးတည်ဆုံးခဲ့ပါတယ်။လေပြန်တမ်းပြီးမကြခင်မှာပဲအဲ့လေပြတ်ကျခဲ့တာလည်းဖြစ်ပါတယ်။ဒီလိုဖြစ်မျိုးပြီးခဲ့တဲ့9လတုန်းကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့သလိုလေမော်မှာပါသူအလုံးတည်ဆုံးခဲ့တာဖြစ်ပါတယ်။ပြတ်ကျတဲ့လေအမျိုးအစားလည်းဒုနေတာကြောင့်အီသီယိုးပီးယားနဲ့အမေရိကန်ပါဝင်နိုင်ငံအတော်များများကဒီလေအမျိုးအစားတွေကိုမပြန်တမ်းဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်ခင
်ဗျာ။ဒီရီအမေရိကန်တန်ကနေနိုင်ငံတကာနဲ့ဒေသတွေသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။အာဖဂန်နိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်လက်ရကမ်းသာလှူတော့တဲ့အကြောင်းအမေရိကန်နဲ့တာလီဘန်တပ်ဖွဲ့အဖွဲ့တွေကကိုယ်စားလှယ်တွေရဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရည်ညွှန်းပြီးတော့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဆိုရတာဝန်ရှိသူတွေကလက်တွေ့ကျကျတိုးတက်မှုတွေရရှိကြောင်းပြောဆိုထားတဲ့တာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေကိုစီစဉ်ပေးခဲ့တဲ့ပုံမှန်နဲ့ပါကစ္စတန်နိုင်ငံကအမှတ်ယူပြီးပြောနေတာပါ။တာလီဘန်တွေနဲ့ဆွေးနွေးမှုတွေစတင်နိုင်ပြီဖြစ်တဲ့အတွက်အာဖဂန်နိုင်ငံကမိတ်ဆွေညီအစ်ကိုတွေကြားမကြခင်ရက်တွေမှာငြင်းငြင်းငြင်းငြင်းနေထိုင်နိုင်တော့မှာဖြစ်ကြောင်းလဲပါကစ္စတန်နိုင်ငံအနောက်မြောက်ဖက်အာဖဂန်နိုင်ငံနဲ့နယ်စပ်လူမျိုးစုဒေသတစ်ခုဖြစ်တဲ့ဘာဂျောမှာမနေ့တုန်းကလူထုကိုမိန့်ခွန်းပြောကြားတဲ့နေရာမှာပါကစ္စတန်ဝန်ကြီးချုပ်ကပြောသွားခဲ့ပါတယ်။အသေးစိတ်မပြောပေမဲ့လည်းငြင်းငြင်းငြင်းငြင်းလုပ်ငန်းရှင်ကနေဒေတာရင်းမှာတင်းကျိမ်မှုတွေကုန်သွယ်ရေးနဲ့စီးပွားရေးအောင်မြင်မှုတွေအထူးသဖြင့်စစ်တမ်းတင်ခဲ့ရတဲ့အာဖဂန်နိုင်ငံအနေနဲ့ကိုယ့်ခြေရောက်ပေါ်ကိုယ်ရက်တည်နိုင်မဲ့ရလဒ်တွေထွက်ပေါ်လာမှာဖြစ်ကြောင်းလည်းပြောပါရယ်။အားလုံးပါဝင်ခွင့်ရမယ့်အစိုးရကောင်တီရဲ့ပေါ်ထွန်းပြီးစစ်ပွဲတွေအဆုံးသတ်နိုင်လိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါရယ်ရှင်
။ဆလိုဗာကီးယားနိုင်ငံမှာတော့သမ္မတယူကောက်ပွဲပထမအချုပ်ကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေနဲ့မဲယုံကိုသွားပြီးတော့မဲပေးနေကြပါပြီ။ယူကောက်ပွဲမှာထိတ်ကနေဦးဆောင်နေတဲ့သူနှစ်ယောက်ကတော့အသက်45နှစ်အရွယ်သဘောပေါ်ဝင်ဆန်ရရှိနေဇူဇာနာကပူတိုဗာနဲ့အသက်52နှစ်အရွယ်မာရိုဆက်ကိုဗစ်တို့ဖြစ်ပါတယ်။သဘောပေါ်ဝင်ဆန်ရရှိနေဇူဇာနာကပူတိုဗာကတော့လူမျိုးချင်းစုံမဲ့သူတွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့ကိုယ်ဖြစ်ချတာနဲ့ပတ်သက်ပြီးတော့ဆလိုဗာကီးယားနိုင်ငံမှာတားမြစ်တာကိုဆန့်ကျင်နေသူတွေဖြစ်ပါတယ်။2016ခုနှစ်မှာသူမဟာသဘောပေါ်ဝင်ရေးတက်ကြလှရှားသူတွေကိုနှစ်ဆက်ချီးမြှင့်တဲ့ဂိုးမန်သဘောပေါ်ဝင်ထိန်းသိမ်းစုကိုရရှိခဲ့တာပါမာရိုဆက်ကိုဗစ်ကတော့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပါတယ်သူကိုလက်ရှိအာဏာရ Smart SG ပါတီကထောက်ခံလာပြီးတော့သူကတော့အစဉ်လာတိုင်းမိသားစုအရေးကိုဦးစားပေးတဲ့မူဝါဒတွေပေါ်မှာအခြေခံပြီးတော့မဲဆက်စည်းရုံးနေတာပါဒီရွေးကောက်ပွဲကိုတော့စုစုပေါင်း 73ရောက်ဝေရောက်ရှင်ပြိုင်လာဖြစ်ပြီးတော့ထိတ်ဆုံးကပြင်းနေတဲ့နှစ်ယောက်စလုံးနဲ့မဲရီအတွက်အများစုကိုတခါတည်းနဲ့နိုင်ရသွားဖို့တော့မရှိပါဘူး။ဒါကြောင့်သူတို့နှစ်ယောက်စလုံးဟာမတ်လ30ရက်နေ့မှာကျင်းပမယ်။တမရွေးကောက်ပွဲဒုတိယအကြိမ်မှာထပ်ပြီးတော့ပြန်ရဖို့ရှိပါတယ်။လက်ရှိတမအန်ဒရီကစ်ကာကတော့ဒုတိယအကြိမ်တမသက်တမ်း9နှစ်ကိုဝေရောက်ရှင်ပြိုင်ခြင်းမရှိပါဘူးခင်ဗျာ။
ရုရှားက2018ခုနှစ်မှာယူကရိန်းတင်မောသုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ခြင်းနဲ့တိုက်တွန်းခဲ့တာတွေအပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားရဲ့လုပ်ရည်တွေပေါ်မှာအမေရိကန်၊ကနေဒါ၊ဥရောပတမကတို့ကပိတ်ဆို့တံခတ်အရေးယူတာကိုငြိမ်းခံနေမှာမဟုတ်ကြောင်းရုရှားကပြောသွားပါတယ်။ယူကရိန်းနိုင်ငံမှာရုရှားကရန်လိုတဲ့လုပ်ရည်တွေဆက်ရှိနေတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း8ခုကိုပြစ်မှတ်ထားအရေးယူလိုက်ကြောင်းမနေ့တုန်းကလည်းအမေရိကန်ဗန်နာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံတကာမှာလိုက်နာရမယ့်စီကဲတွေကိုချိုးဖောက်နေပြီးတော့ယူကရိန်းရဲ့အချုပ်အခြာကိုထိပါဖို့ရုရှားရဲ့ကြိုးပမ်းမှုကိုတုံ့ပြန်မှုပြေဝရှိရဲ့ပြစ်မှတ်ထားတန်ခတ်မှုတွေကိုမဟာမိတ် EU ကကနေဒါနိုင်ငံတွေနဲ့ပူးရဲပြီးတော့အကောင့်ထဲပေါ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်ဗန်နာရေးဝန်ကြီးကပြောထားပါတယ်။တခြားအရေးယူလိုက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုတားမြစ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းလုပ်ငန်းတွေလုတ်ကိုင်ဝင်ရှိမှာမဟုတ်ကြောင်းကြေညာချက်မှာဖော်ပြပါရရှင်
။ England FA Club ဘောလုံးပွဲမှာတော့ Watford အသေးနိုင်ရပြီးတော့ Semi Final တက်သွားပါပြီ။ FA Club Quarter Final ပွဲစဉ်ဖြစ်တဲ့ Watford နဲ့ Crystal Palace တို့ဒီနေ့ကစားကြတာမှာ Watford ကနှစ်ဂိုးတကိုးနဲ့နိုင်သွားတာပါ။ပထမဂိုးကတော့ Kapoe က28မိနစ်မှာသွင်းခဲ့ပြီးတော့ဘက်ရှိုင်းက62မိနစ်မှာ Crystal Palace အတွက်ချီပါကိုပြန်သွင်းပါတယ်။ဒါပေမဲ့ Watford အတွက်အနိုင်ဂိုးကို Andy Gray က89မိနစ်မှာသွင်းခဲ့ပြီးတော့နောက်ဆုံးမှာ Watford အသင်း2ဂိုးတကိုးနဲ့နိုင်ပြီးတော့ Semi Final တက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမရေးသနာကျော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းများတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံအနောက်ပိုင်းကလက်နက်ကင်ပြည်ပခါတွေဖြစ်ပွားနေတဲ့ဒေသတွေမှာဒီရက်ပိုင်းတွေအတွင်းပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေလို့ဒေသခံတွေအထူးကြောက်ရွံ့နေကြပါတယ်။စနေနေ့မှာတော့ချင်းပြည်နယ်ပလောဝါမြို့နယ်တွင်တရားဆောက်လုပ်ရေးလုပ်ငန်းခွင်သုံးအစိုးရပိုင်းကုန်တင်ဇက်တင်မောတစ်စင်းဟာလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာလည်းတောက်ကြညဘက်တုန်းကပြစ်ခတ်မှုတွေလုပ်ခဲ့လို့မြို့ထဲမှာထိခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသရဲ့အခြေအနေတွေကိုတော့ VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ
်။ချင်းပြည်နယ်ပလောဝမြို့နယ်နှမတာကျေးရွာအုပ်စုတဲမောကကျေးရွာမှာဒရတာမြစ်တွင်းကကြောက်တော့ပလောဝကိုပြေးဆွဲနေတဲ့အစိုးရပိုင်း MV ရတနာဝင်းကုန်တင်ဇက်တင်မောတစီကိုဒီနေ့မနက်ပိုင်းမှာလက်နက်ကင်အဖွဲ့တစ်ဖွဲ့ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့နမ္မသာကြီးရောအုတ်ချုပ်ရေးဖွဲ့ဝင်ဒုကပြောပါတယ
်။ဒါတင်ပေါ်နေလာပေါ်တဲ့အချိန်မှာဒီရခိုင်တင်းမလို့အေးကဒီမနက်7နာရီလေးစင်းလာလို့ရှိနေအေးမော်ဝီတော်ဒီပလင်ပြင်းမြေပင်စင်းနေတာနေဖြစ်တာ။ဒါလေးတမိလောင်သွားတယ်လို့ပြရတယ်။ပေးမော်ဝါယူရအကြမ်းမှာကိုလက်နက်ကြီးနဲ့ပြစ်ကြတာပေါ့။
ဒီပြစ်ခတ်မှုကြောင့်အနီးနားရွာတဲမောဝကြီးရွာဘက်ကလည်းလက်နက်ကြီးကြီးကြားရောက်ခဲ့တယ်လို့ဖြစ်စဉ်အခြေအနေကိုတော့တဲမောဝရွာသားကိုမောင်ရွှေကအခုလိုပြောပါတယ်
ကိုမောင်မီးတော့ကဒီလိုကလောက်ချားတဲ့ပြစ်ဒဏ်ရောကြားလိုက်တယ်ကရဏမင်းလောက်ဖက်ကြင်ရပြကိုကကပလဝအဒါအလုတ်ဆိုင်ကကုန်တယ်ကိုမောင်ဒီမောရောပြစ်စီမောရောအခုထိဒီတိုင်းမဲမီးလောင်နေတော့မယ်မီးကိုထွက်နေတော့မယ်တရတားရအထိခိုင်လို့ရရှိရလူတယောက်လောက်ခြာရဲ့မိုင်းကြီးရဟာမခုံလာလေးလားနည်းနည်းလေးပေါ့ရုံပဲရတဲ့လားလေးဟိုဟာလောက်ခြာကြီးတစ်ခုလောက်ရှိတယ်ရွာသားလုံးကအကုန်လုံးကြောက်နေကြရလေကြေးလွာရင်းနဲ့အဲ့ဒီမှာပုံနေကြရ
ဒီဖြစ်ကမှုဟာရခိုင်တပ်မတော်လက်ချက်လို့ဒေသခံတွေကယူဆနေကြတယ်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးဒါအပြင်မြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့စီရေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တင်းမာလဲတောက်ကြနေညဘက်စံနာရီကနေမိုးလင်းပေါက်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုအခြေအနေကိုတော့မြောက်ဦးမြို့ခံခိုင်မင်းတူကခုလိုပြောပါတယ
်စံနာရီခွေးလောက်မှာပေါ့နော်ညောင်းရေးစင်းတော့စားပြီးတော့ဖိုက်တယ်ပေါ့လက်နက်ကြီးပေါ့ပြီးတော့ကင်မရာသုံးခုခုရဲ940ရဲ့နောက်ပြီးတော့ဟိုခရီးရေးတင်းရဲ့ခါကအကုန်လုံးသိကြတာပဲဖြစ်တယ်ဆိုတာလည်းကိုပြန်လည်ပြတာလည်းမဟုတ်ပါဘူးသူညောင်းညှက်ထဲကိုပဲဒီလက်နက်တွေအကုန်လုံးကြားတယ်ပြက်စီကြတော့အိမ်တော်တော်များများရှိပါတယ်ကိုအိမ်ဒီမှာပေါက်ပြေးသွားတာတွေနော်ဒီတွေကြလို့ပေါက်ပြေးသွားတော့နောက်ပြီးတော့ဒီတင်ရရတဲ့ဒီလေးရှိရဲ့နောက်ပြီးတော့ဒီညောင်းညှက်ခရီးဒီချို့အနေချင်းပြက်စီသွားတာလည်းရှိတယ်ဒီတနိုင်းနိုင်လောက်ကျတော့ဒီလိုတစ်ချက်တစ်ချက်ဒီနေ့ပင်လည်းကြားရသေးတယ်၄နိုင်၅နိုင်လောက်ကြားတော့မှဒီလိုမပြေကြတော့ဘူ
းဒီပြစ်ခတ်မှုဟာတစ်ဖက်လက်နက်ကန်တပ်ဖွဲ့နဲ့နှစ်ဖက်ပြန်လည်ပြစ်တဲ့တိုက်ပွဲပုံစံမဟုတ်ပဲပြစ်တာတွေကလည်းမြို့ထဲကိုပဲကြားနေတဲ့အတွက်ကြောင့်မြို့ထဲမှာရှိတဲ့ဒေသခံတွေအထူးကြောက်လန့်နေကြတယ်လို့ခံမင်းတူကဆက်ပြောပါတယ် ဒီကြောတော်ရှင်နေရာမျိုးမဟုတ်ဘူးညောင်မြူသေးကိုပဲခေါလုံးပေါ့နန်းတဲ့ခေါလုံးပြကြတယ်ဆိုတော့ဆိုင်ကိုပြရမှာမဟုတ်ဘူးကိုစမ်းစမ်းတာလည်းကိုပါတယ်စမ်းစမ်းတာကြတော့ဒီအစံပေးငါပဲပေါ့နော်ဒီတိုက်ခင်ရေကခေါလုံးကကြောက်ကြတာပေါ့နော်ကျွန်တော်တို့ဒီဘက်မှာကြတော့ကြားရတဲ့နေ့တွေပေါ့နော်ဒီလိုပြကမှုဖြစ်စင်တဲ့ပတ်သက်လို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှုနယ်ကမ္ဘာတော် ဒီလိုဖြစ်ပေါ်တဲ့အတိုက်ပွဲကျိုးဆက်ကြောင့်ရခိုင်ပြည်နယ်ငမ်းမြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်ထဲမှာစစ်ဘေးတိမ်းရှောင်နေတဲ့ဥယျာဉ်နှစ်တောင်ခန့်ရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ဖီအိုအီတရင်းနောက်နိုင်ကွင်းအီတရင်းပေးပို့ခဲ့တာဖြစ်ပါလေရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတက်ဆက်ပေးကြပါမယ်တနင်္လာရနေ့တိုင်းဒေသကြီးဝင်းကြီးချုပ်ခေါင်ဒေါက်တာလက်လက်မော်ကိုအဂတိလိုက်စားမှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲအရေးယူထိန်းသိမ်းလိုက်ပါတယ်အခုလိုမျိုးအစ်မြင့်နိုင်ငံရေးတာဝန်ထမ်းဆောင်နေသူတူဦးကိုအဂတိလိုက်စားမှုနဲ့ဆွဲချက်တင်လိုက်တာကြောင့်မြန် ဒီကနေ့ကတော့ဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲ
ဒီဘက်အထူးခြားဆုံးသတင်းတစ်ခုကတော့အဂရိလိုက်စားမှုဥပဒေနဲ့တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဒေါက်တာလလဲ့မော်ကိုစစ်ဆေးအရေးယူလိုက်တာပါပဲ။လက်ရှိမှာတော့သူမကိုတဝဲအကျဉ်းတော်မှာထိန်းသိမ်းထားပြီးလာမယ့်မတ်လ25ရက်နေ့မှာစတင်ရုံထုတ်စစ်ဆေးတော်မယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဒေါက်တာလလဲ့မော်ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရာ၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63ရာ၎င်းတီးကြားပြစ်မှုတွေအတွက်တီးကြားဆွဲဆိုချက်တွေနဲ့အတူအမှုလေးမှုခွဲပြီးအရေးယူဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့အဂရိလိုက်စားမှုကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်။ဥပဒေပုံမှန်55ရာဆိုရင်ပြစ်မှုကျူးလွန်သူကိုထောင်ဒဏ်15နှစ်ပြစ်ဒဏ်ပေးနိုင်တယ်လို့အခုပြောနေကြသလိုအမှုလေးမှုခွဲပြီးတော့သာအရေးယူမယ်ဆိုရင်တော့ဒေါက်တာလက်လက်မောင်ကနှစ်ရှည်ထောင်ဒဏ်ကျခံနိုင်တဲ့အနေအထားမှာရှိနေတာပါ။လက်ရှိအစိုးရအနေနဲ့အဂရိလိုက်စားမှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ကြိုက်တွေ့အရေးယူသွားဖို့မူဝါဒချမှတ်ထားပြီးအဂရိလိုက်စားသူဘယ်သူကမှခွင့်လွှတ်သွားမှာမဟုတ်ဘူးလို့တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုထားပါတယ်
။ပြီးခဲ့တဲ့ဆိုရလက်ထက်မှာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစပြီးတော့ဖွဲ့စည်းတဲ့ဥပဒေတွေချထန်းတယ်။အခုဒီဘက်ဆိုရမှာတော့အထူးသဖြင့်ကတော့ဥအောင်ကြီးတာဝန်ယူပြီးတဲ့နောက်ပိုင်းမှာတော်တော်လေးပြပြစစီလှုပ်လာတယ်။အဲ့ပုံမှာလည်းအစိုးရကဟိုအဲကော်မရှင်ဥပဒေဥအောင်ကြီးကိုလည်းဟိုလုတ်ပိုင်ကသူ့ဥပဒေနဲ့ဒီဟိုလွတ်လွတ်လပ်လပ်ပေးထားပြီးသားဖြစ်တယ်။အဲဒီကျင်ကိုတွဲဆုံပြီးတော့မှကြားခဲ့တာတွေလည်းကျွန်တော်သတင်းတွေထုတ်ထားပါတယ်။ဆိုလိုတာကဒါကိုတော့ဟို PPCC တိုင်တော်သွားမယ်။နောက်ဒါနဲ့ပတ်သက်လို့အတိကံခွင့်လွှတ်တဲ့မူဝါဒမရှိဘူးဆိုတော့လည်းဟိုကြေညာထားပြီးဖြစ်ပါတယ်။အဲဒီတိုင်းပဲကျွန်တော်ဆောင်ရွက်တော့သွားဖို့ရှိပါတယ်။ဟော
။ NLD အရတားအစိုးရလက်ထက်မှာအခုလိုတနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းကိုအရေးယူတဲ့ကိစ္စဟာအဂရိလိုက်စားမှုကော်မရှင်အနေနဲ့တိုင်းဒေသကြီးဝန်ကြီးချုပ်တဦးကိုပထမဆုံးအကြိမ်ပြင်းပြင်းထန်ထန်အရေးယူခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မော်ဟာအဂရိလိုက်စားမှုတွေကျွလွန်နေကြောင်းတနင်္လာနေ့တိုင်းဒေသကြီးဒေသခံတွေရဲ့တိုင်ကြားစာတွေပေါ်မှာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးဖေဖော်ဝါရီလ4ရက်နေ့ကနေမတ်လ6ရက်နေ့အထိနေပြီးတော့ရန်ကုန်နဲ့တဝယ်မြို့တွေမှာစစ်ဆေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာပါ။လူပေါင်း90နီးပါးကိုစစ်ဆေးမှုလုပ်ခဲ့ရလို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကဆိုထားပါတယ်။ NLD အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တဲ့ဆွမ်းဆောင်ရည်တွေကိုမေးခွန်းထုတ်နေချိန်မှာအခုလိုဝန်ကြီးချုပ်အဆင့်တာဝန်ရှိသူရဲ့အဂရိလိုက်စားမှုကိုဖော်ထုတ်ပြလိုက်တာကတကယ်ပဲကော်မရှင်အနေနဲ့အသက်ဝင်နိုင်ပြီလို့ဆိုရမှာပါလား။အဂရိလိုက်စားမှုကော်မရှင်ကိုပြည်သူတွေတကယ်ပဲအားကိုးနိုင်ပါပြီလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာသလိုကော်မရှင်ကိုလက်ခံကြိုဆိုမှုတွေလည်းရှိနေခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းကကော်မရှင်အနေနဲ့ဟာတာတရုတ်ဆောင်အောင်ရဲထွေးသိမ်းဆုံးမှုနဲ့ပတ်သက်ပြီးအစ်စ်မြင့်ဥပဒေအရာတန်းအချို့နဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကအရေးယူခဲ့ပါသေးတယ်။ NLD အစိုးရလက်ထက်မှာတရားရေးမဏ္ဍပ်ကယာတူးအမြင့်ဆုံးဥပဒေအရာရှိတဦးကိုအရေးယူပြနိုင်ခဲ့တာဖြစ်ပြီးဒီနောက်ပိုင်းမှာအခုလိုတိုင်းဒေသကြီးဝန်ကြီးချုပ်အဆင့်ကိုအရေးယူနိုင်ခဲ့တာဖြစ်ပါတယ်။
အခုတနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းကိုအရေးယူလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကော်မရှင်ရဲ့လှုပ်ဆောင်ချက်ကိုကြိုးစိုးပေးမယ်ကော်မရှင်ရဲ့လှုပ်ဆောင်မှုတွေပိုပြီးထိရောက်နိုင်မှုလိုအပ်နေသေးတယ်လို့ထောက်ပြလာသူကတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညူတင်ပါကော်မရှင်မှာဥပဒေအရအားနာရှိတယ်ပေါ့နော်ဘသူမေးစိမ့်ပြပြမပြပြ ဥပဒေကအတိအလင်းပေးရတဲ့အာဏာသူတို့မှာရှိပြီးသားဖြစ်တယ်ပေါ့နော်ဥပဒေကအတိအလင်းပေးရတဲ့ဘလောက်ထိတောင်ပေးထားလဲဆိုလို့ရှင်ခုနကလူကြော်စောသတင်းဖြစ်ပြီးဆိုတာနဲ့သူကနင်းနာတယ်လို့ထင်တာနဲ့တကြိုင်နဲ့တည်းနော်ထင်တာနဲ့တည်းသူကထင်မြင်ယူဆတာနဲ့စုံစမ်းရေးအဖွဲ့ကိုဖွဲ့လိုက်လို့ရတယ်ပြီးတော့အဲ့ဒီစုံစမ်းရေးအဖွဲ့နဲ့သူကအလုပ်လုပ်လိုက်ရုံပဲပေါ့နော်ဒိတ်တဆိတ်အလ မချသေးဘူးဖြစ်နေတယ်။အခုလေးတကြောကြောဖြစ်ပြီးသွားတော့မှတိုင်ချတဲ့သူရှိပြီးသွားတော့မှ green light ပေးပြီးတော့မှကော်မရှင်ကအရေးယူသလိုဖြစ်နေတယ်ပေါ့နော်
။ကော်မရှင်အနေနဲ့လုပ်ပိုင်ခွင့်အပြေအဝမသုံးနိုင်ပဲဖြစ်နေတဲ့အခြေအနေကဘာကြောင့်ပါလဲ။ဘလို့အခက်အခဲတွေရှိနေလို့ပါလဲ။ဒါနဲ့ပတ်သက်လို့ရှိနေဦးကြီးမြင့်ကတော့အခုလိုတုံ့တက်သွားပါတယ်
။သူတို့ကအဲ့ဒီလိုက်လိုက်တမင်းကော်မရှင်ကသူတို့စွဲကျင်နေတဲ့ဟာတွေပေါ်လာလာတယ်ဆိုရင်ခုနကြော်သောသတင်းရှိလို့ဖြစ်စေတိုင်ကြားချက်ရှိလို့ဖြစ်စေလောက်လာရင်သူကသမရနဲ့စွတ်တော်ဥက္ကဋ္ဌ2ယောက်ကအတိပြုချက်ယူရတယ်။ဒါအောင်ဥက္ကဋ္ဌကသူ့သဘောနဲ့သူတွေ့ရှိရကူအပေါ်တဆင့်တင်ရတယ်။အဲ့ဒါအားလုံးမလို့အဲ့ဒီအပေါ်ဖြစ်တဲ့ခုနစွတ်တော်2ယောက်ကသမရရအထူးပြုသမရရခွင့်ပြုချက်မရရင်မိစိမ့်မပြရင်စစ်လို့မရဘူး။သမရကလည်းဘသူရှိကိုတခါသွားသည်လေဆိုတော့အရေးကြီးတဲ့အမှုနဲ့ဥကြဝင်းလိုအမှုမျိုးပါဥမာဆိုချင်းနိုင်ငံတော်အတိုင်းမင်ကရင်အတီးပူးချက်ယူရတယ်နိုင်ငံတော်အတိုင်းမင်ကမိစိမ့်မပြရင်လည်းသမရကမိစိမ့်ပြလို့မရဘူးအဲ့အနေထားလည်းကြောင့်မလို့ကော်မရှင်ကလွတ်လွတ်မလွတ်လပ်ဘူးပေါ့နော်သူ့သဘောနဲ့သူလုပ်လို့မရဘူးဆိုတာတွေ့ရတယ
်အရင်အစိုးရလက်ထက်ကလက်ပေးလက်ယူပပျောက်ရေးကော်မရှင်ကို NRI အစိုးရလက်ထက်2018ခုနှစ်မှာအဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်ပြီးပြည်အောင်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌအဖြစ်နေရာပေးခဲ့ပါတယ်။လက်ရှိချိန်ထိကော်မရှင်အနေနဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေဒီနှစ်ဇန်နဝါရီလအထိအရေးယူမှုပေါင်းဟာအမှုပေါင်း30ကျော်နီးပါးရှိခဲ့ပြီးလူပေါင်း100ကျော်ကိုဒီအဂရီလိုက်စားမှုဥပဒေနဲ့အရေးယူနိုင်ခဲ့တယ်လို့ကော်မရှင်ဘက်ကတရားဝင်ထုတ်ပြန်ထားပါတယ်။
မမေခါအစီအစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မဆုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အခုဆိုရင်တော့တရုတ်နဲ့မြန်မာနိုင်ငံကြားမှာကုန်ပစ္စည်းချင်းဖလှယ်ပြီးတော့ကုန်သွယ်ရေးစနစ်ထူထောင်မှုနှစ်ဖက်ကြိုးပမ်းနေပါတယ်။မြန်မာနိုင်ငံဘက်ကနေစံကိုတင်ပို့ပြီးတော့တရုတ်နိုင်ငံဘက်ကတော့လေယာသုံးစက္ကရာပစ္စည်းတွေ၊စေဝါဆောက်လုပ်ရေးပစ္စည်းအစရှိတဲ့ကုန်ပစ္စည်းတွေနဲ့လဲလှယ်သွားမှာဖြစ်ပါတယ်။ငွေစက္ကူသုံးဆွဲတဲ့စနစ်မပေါ်ခင်ကတည်းကလူပေါင်းတိုင်ဝိုင်းတွေမှာရှိခဲ့တဲ့ရှေးအကျဆုံးကုန်သွယ်ရေးစနစ်ဟာမြန်မာနိုင်ငံအတွက်ဘလောက်ထိအကျိုးဖြစ်ထွန်းစေမှာပါလဲ။ဒီစနစ်ကိုကျင့်သုံးဖို့အတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲဆိုတာကိုမြစ်မခသတင်းအေဂျင်စီကကိုထူးဆက်ကတင်ပြထားတာနားဆင်ပါရှင်။
နိုင်ငံကနေတရုတ်နိုင်ငံကိုစံတင်ဖို့ရောင်းချနေတဲ့အခါတရုတ်ကုန်သည်တွေကလင်ဆက်ကနေတရားမဝင်ဝယ်ယူပြီးတရုတ်ပြည်ထဲမှာရောင်းချနေကြပါတယ်။အဲ့ဒီလိုတရားမဝင်ရောင်းချမှုတွေကိုတရုတ်အစိုးရဘက်ကအရေးယူတဲ့အခါတွေမှာတော့တရုတ်ကုန်သည်တွေကစံမဝင်ကြတော့တဲ့အတွက်မြန်မာဘက်ကစံကုန်သည်တွေမှာထိခိုက်နေတာမှုတွေရှိနေပါတယ်။ဒါပေမဲ့2019ခုနှစ်အတွင်းမှာတော့တရုတ်နိုင်ငံကိုကိုတာစနစ်နဲ့စံတန်ချိန်၄သိန်းအထိတရားဝင်တင်ပို့ခွင့်ရရှိရေးအတွက်လည်းတာဝန်ရှိသူတွေကနားလည်မှုစာချုပ်တော့အမှတ်ရေးထိုးနိုင်မှုစီစဉ်နေပါတယ်။ဒါ့အပြင်မကြခင်မှာလည်းနှွေစပားတွေပေါ်ချိန်ရောက်တော့မှဖြစ်တဲ့အတွက်စံတင်ပို့မှုကိစ္စတွေအပြင်စံတင်ပို့မှုလုပ်ကိုင်နေတဲ့လုပ်ငန်းတွေလည်းစီကန့်ကြတိုးတက်လာအောင်လုပ်ဆောင်နိုင်ဖို့လိုနေတယ်လို့ပြောဆိုမှုရှိနေပါတယ်။အခုလက်ရှိတရုတ်မြန်မာနယ်စပ်စံကုန်သွယ်ရေးအခြေအနေဆိုတော့စံကုန်သွယ်တယောက်ဖြစ်တဲ့ဦးနေလင်းစင်ကအခုလိုပြောပြပါတယ်။
အခုတောက်ချောက်တူပြုတဲ့အခါမှာဒီကုန်ပြုတ်ကုန်တွေကိုတရုတ်နိုင်ငံအစိုးရဘက်ကတင်းကျပ်တဲ့အပိုင်းလေးရှိရတယ်။ဒီတင်းကျပ်တဲ့အပိုင်းကကျွန်တော်တို့ဒီ OBO ပါပေါ့ Barrow Initiative ရဲ့အစိတ်အပိုင်းမှလည်းပြောလို့ရတယ်။နောက်တစ်ခုကတရားဝင်ပုံစံရေးကိုတရားဝင်ပုံစံဖြစ်အောင်ကြိုးစားခြင်း။အဲ့လိုကြိုးစားတဲ့အခါမှာဘာအခက်အခဲကိုသွားတွေ့ရလဲဆိုရင်ဒီတရုတ်ကုန်တွေဝယ်ယူတဲ့ကုန်စင်မှုဟာသူတို့ကတပတ်နိုင်ငံအခွန်မဆောင်တကယ်တော့အခွန်ဆောင်ရင်သိလို့ရတယ်။အခွန်မဆောင်နေတဲ့အတွက်အခွန်ကလည်း60%လောက်ရှိတယ်။60%ရှိတဲ့အခါမှာတရုတ်ကုန်တွေကအခွန်မဆောင်ရင်လို့
အော်တရုတ်နိုင်ငံကိုအင်ဖော်မေးသွင်းတာပေါ့နော်အခုအင်ဖော်မေးသွင်းလို့မရတဲ့အခါမှာဖော်မေးသွင်းဖို့ဆိုတဲ့အခါမှာအခွန်အစည်းကြီးအခါကျရင်မသွင်းနိုင်ဘူးမသွင်းနိုင်တော့ဘဝနိုင်ဘဝနိုင်တော့ကျွန်တော်ကုန်သွင်းမှုကြတယ်အဲ့တော့ဒီကျွန်တော်နိုင်ငံပို့ရတဲ့အပိုင်းမှာကုန်သွင်းမှုကြတဲ့အပိုင်းကိုကျွန်တော်ကုန်သွင်းမှုမြင့်တယ်ကိုကျွန်တော်စူးစမ်းနေပါတယ်ဒါကြောင့်တရုတ်ကုန်သွင်းရေ
ပါလေတရားဝင်လမ်းကြောင်းကရောင်းနိုင်မှုအတွက်အခွန်သက်သာခွင့်နေတဲ့နိုင်ငံသားမှရှိနေတဲ့ရတဲ့ရတဲ့အခွန်ခံစားခွင့်တွေကိုရဖို့ကြိုးစားနေတယ်ဒါကြောင့်တစ်ဖက်ပါလေဒါသူတို့ဘက်ကတင်သွင်းတဲ့ပစ္စည်းတွေကိုလည်းကျွန်တော်ဘက်ကနေအခွန်သက်သာခွင့်ပေးမယ်ကျွန်တော်ဘက်ကလည်းတင်သွင်းတဲ့ပစ္စည်းတွေကို ကိုတခွန်သက်သာဝင်ရအောင်လို့အတွက်ခုနပြောတဲ့ကုန်ပစ္စည်းချင်းဖလှယ်တဲ့စနစ်တစ်ခုကိုလည်းတည်ဆောက်တယ်။ဟိုမှာကျွန်တော်နိုင်ငံကနေတင်သွင်းနေတဲ့လေယာထွက်ကုန်ပစ္စည်းလေယာအသုံးကိရိယာတွေဒါမျိုးဥစားပို့သက်စီအစားရှိတဲ့စက်ကိရိယာတွေကိုလည်းဝင်သွင်းတဲ့အခါမှာကျွန်တော်ဘက်ကအခွန်သက်သာဝင်ရအောင်လုပ်ပေးမယ်။ကျွန်တော်တို့တင်သွင်းတဲ့ဆန်တွေကိုလည်းဟိုဘက်မှာအခွန်သက်သာဝင်ရအောင်ကျွ
တနိုင်ငံကနေမြန်မာနိုင်ငံထဲသို့သွင်းနေတဲ့လေယာဉ်သုံးစက္ကရိယပစ္စည်းတွေလေယာဉ်သုံးတက်မြေဩဇာစေဝါတွေလျှက်စစ်နဲ့စောင့်လို့ရေးပစ္စည်းတွေကိုလဲလှယ်သွားမှာပဲဖြစ်ပါတယ်။စံကုန်တဲ့တယောက်ဖြစ်တဲ့ဦးနေလင်းစင်ကတော့အဲ့ဒီလိုကုန်ပစ္စည်းချင်းဖလှယ်တဲ့အခါမှာစိန်ခေါ်မှုတချို့ရှိနေတယ်လို့အခုလိုပြောပြပါတယ်။
ဒီဘက်နှစ်နှစ်သုံးနှစ်မှာတရုတ်နိုင်ငံရဲ့ကုန်တယ်မှုအထူးဖြင့်ယူနေပြီနဲ့အစိုးရကကုန်ပစ္စည်းကျွန်တော်တို့အကြောင်းဝင်လို့တဲ့အခါမှာကုန်ပစ္စည်းချင်းနှစ်နိုင်ငံကုန်ပစ္စည်းချင်းဖလှယ်ရဲဆိုတဲ့ငွေရတော့သူတို့ရာ initiate လုပ်လာပါတယ်စတင်ပြီးတော့အသက်သွင်းလာပါတယ်တကယ်တော့ဒီနှစ်နိုင်ငံကြီးကိုကျွန်တော်ကုန်ပစ္စည်းချင်းဖလှယ်ရဲဆိုတဲ့ကိစ္စတော်တော်အခက်အခဲရှိပါတယ်ဘယ်အချိန်မှသုံးခဲ့တာလဲဆိုတော့ဟိုကဘာဦးကကျွန်တော်ကဘာဦးရှေ့ပိုင်းမှာငွေကြေးဆိုတဲ့ငွေဒီကလည်းမပေါ်ခင်မှာသုံးခဲ့စစ်ဒီဘက်ခင်မှာဟိုတော်တော်များအသုံးမဝင်တော့ဘူးနောက်ပြီးတော့မတွင်ချင်ဘူးပေါ့နော်ဟုတ်ဒါပေမဲ့လေတရုတ်နိုင်ငံအနေနဲ့ဒီကမ္ဘာစီးပွားရေးရက်ခတ်မှုတွေနောက်တခြားဟို World Trade လိုမျိုးဟိုရက်ခတ်မှုတွေကိုကြုံလာကြတဲ့အခါမှာဒီစီးပွားရေးကိုကြုံလာပြီးတော့ပုံမှုလွယ်ကူပုံမှုပြီးတော့တက်တော့တက်တာဖြစ်မဲ့နည်းလမ်းကိုသုံးတဲ့အခါမှာ incentive တို့နိုင်ငံမှာ incentive ပေးပါတယ်။ဒါ incentive လဲဆိုတဲ့အခါမှာဒီလိုမျိုးဒီဘာသာစနစ်ဟိုကွန်မြူနတီဖလေစီကိုသုံးမယ်ဆိုရင်ဟိုတက်တာကိုဆိုတဲ့ incentive ပေးပါတယ်။အဲ့ incentive ကိုရမှုတွေတရုတ်နိုင်ငံဘက်ကကုမ္ပဏီကစူးစမ်းခြင်းဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကုမ္ပဏီမှုဟာသူတို့ဘက်ကဆန်နဲ့ချားကုမ္ပဏီကိုဖလှယ်ခြင်းနေဆိုရင်တော့ကျွန်တော်တို့ကကျွန်တော်ဖလှယ်တဲ့အပိုင်းမှာရောင်းချတဲ့အပိုင်းကိုကျွန်တော်ဘက်တာဝန်ဆန်ကိုတင်ပို့တဲ့အပိုင်းကိုတာဝန်ယူမယ်။တစ်ဘက်ကပြန်သွင်းတဲ့အပိုင်းကိုပြန်ပြီးဝယ်ယူပေးဖို့ဆိုတဲ့အပိုင်းမှာကျွန်တော်တို့လည်းစိတ်ခေါမှုရှိပါတယ်အခက်အခဲရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဘက်ကဆန်တင်ပို့တဲ့အခါမှာသူတို့ဘက်ကဓာတ်မြေဩဇာတော်၎င်းကျွန်တော်တို့ရဲ့လက်ရှိပစ္စည်းတော်၎င်းတိုင်ကြောင်းတော်၎င်းသူတို့ပြန်ရောင်းကြတယ်။ရောင်းတဲ့အခါမှာကျွန်တော်တို့ကုမ္ပဏီကကျွန်တော်တို့ဒီလုပ်ငန်းရှင်တွေကရောင်းပြီးဝင်ဟိုရောင်းတဲ့ပမာဏတန်ဖိုးကိုလိုချင်တာဒီတန်ဖိုးကိုကျွန်တော်ပြင်ပြီးတော့ဆက်ကလေးပြင်လုပ်ပြီးရခါမှာကျွန်တော်ရဲ့ကုန်ကြမ်းတွေပြင်ဝင်မယ်ကုန်ကြောပြင်ထုတ်မယ်ပြီးရင်ကုန်ကြမ်းဟိုကုန်ကြောပြင်တင်ပို့မယ်ဆိုတော့ဒီ trading process ကိုကျွန်တော်က circulation flow လင်းဖို့လိုပါတယ
်အဲဒီလိုကုန်ပစ္စည်းဖလှယ်တဲ့စနစ်ကိုပေါ်ဆောင်နိုင်ဖို့အတွက်လဲစံကုန်တွေတွေအနေနဲ့လဲလှယ်ရရှိလာတဲ့ကုန်ပစ္စည်းတွေကနေဒီတွင်းမှာငွေပြန်ဖော်နိုင်ဖို့အတွက်တခြားနယ်ပယ်ကကုန်တွေတွေနဲ့ပေါင်းဆက်ဆောင်ရွက်ရမှာဖြစ်တာကြောင့်အဲ့ဒီအတွက်လဲတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြပါတယ်ကျွန်တော်ထူးဆက်ပါမြမခသတင်းအေဂျင်စီကနေ VOA ကိုဖေးလို့ရတယ
်မြမခသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ပေးခဲ့တဲ့မြမတခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မတ်လ16ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ2532.51 နဲ့လိုင်းလက်မီတာ190လို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒေးလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒေးလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။ဒီညကမြဒီနေ့ဒေးလီလိုက်အစီအစဉ်မှာတော့ဒီစိုးရိမ်မခင်တဲ့သဘောထားကြီးထွက်ပေါ်နေတဲ့မြေယာဥပဒေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပါ။မြေယာစီမံခန့်ခွဲမှုဥပဒေရမြေယာတွေကိုတရားဝင်ပိုင်ဆိုင်ရောက်ရှောက်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံတော့ပါပြီ။မြေလွတ်မြေလက်နဲ့မြေယာစီမံခန့်ခွဲမှုဥပဒေရောအစဉ်အဆက်ဆက်ကျိုးလောက်ကိုင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးရမှာအရေးယူခံရမှာကိုဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေလည်းစိုးရိမ်တဲ့အခြေအနေတွေစိုးရိမ်တဲ့သဘောထားတွေပြောနေရရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေရေးရကျွမ်းကျင်သူတွေလယ်သမားရေးလှုပ်ရှားသူတွေကိုဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုအခုပဲစလိုက်ချင်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးဖို့ဒီလူခွင့်ရေးရှင်တွေဦးတင်တန်းရှိပါတယ်။နောက်ပြည်သူတိုင်းရင်းသားတောင်တုံးလယ်သမားတမကအတွင်းရင်မှုဦးစော်ရဲနောက်တစ်ခါတွုံးမြေကွန်ရဲသူတွေအတွင်းရင်မှုဦးစီသူတို့ရှိနေပါတယ်။ဆိုတော့အရင်ဆုံးတော့ဆရာဦးတင်တန်းဦးရဲ့အမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ။ကျွန်တော်အခုဒီပေါ့လေဒီပြီးခဲ့ဒီတစ်ပတ်ထဲမှာပဲတတန်းကုန်သွားတယ်တတန်းပြည့်သွားတယ်ဒီဥရီနဲ့ပတ်သက်လို့ပေါ့လေအဓိကစိုးရိမ်စရာအချက်အနေနဲ့ဘာတွေများရှိရလဲများပြောနိုင်မလဲဆရာဦးတင်တန်းဦး။
အဓိကအားဖြင့်တော့ဗျာဒီမှာကျွန်တော်တို့ပြင်ဆင်လိုက်တယ်ပေါ့နော်။2012ခုနှစ်ဥရီ2017မှာပြင်လိုက်တယ်။ပြင်လိုက်တာပုံမှန်20မိနစ်မှာပြထမ်းတဲ့အချက်တွေကဟိုချုပ်ပြောရင်ကျွန်တော်တို့ဒီမြေလက်မြေလက်မြေရိုင်းနဲ့ပတ်သက်ပြီးတော့ဟိုစောက်ထားမှုမရှိဘဲနဲ့စိတ်မိတ်မရဘဲနဲ့လက်ရှိလုပ်ကြနေချင်း6မိနစ်ဒီဖြတ်နိုင်တယ်။အန်ဒီတန်ဝင်9ရင်းဒီဖြတ်နိုင်တယ်။အန်ဒီအရှိနေတယ်။အဲ့ဒီဓာရီကသူတို့ပြင်ညာချက်တွေကျွန်တော်စစ်ဆောင်ဒေတာလေးတွေမသိနိုင်ဘူး။နောက်တစ်ခါတမ်းတမ်းဒီဒီလေးလက်ထဲလည်းလမ်းနေတယ်ကျွန်တော်ပြင်ရတယ်။အဲ့ဒီခါကျတော့ဒူးသားတဲ့ပြည်သူတွေတိုင်းရင်းသားတွေအကုန်လုံးကသူတို့ခွင့်ရတဲ့လက်လွတ်ဆုံးချက်တွေပေါင်းချခံမယ်အန်ဒီငယ်နဲ့ရင်ဆိုင်နေရတယ်လို့ကျွန်တော်ယုံကြည်တယ်ဗျာ။
ဟုတ်ကဲ့ဒါတော့အဓိကစိုးရိမ်စရာအချက်တွေပေါ့နော်ဆိုတော့ကျွန်တော်ဥစော်ရဲ့အမြင်လဲကြားချင်ပါတယ်ခင်ဗျာဥစော်ရဲ့အခုကျွန်တော်ဒီဥပဒေမှာအဓိကစိုးရိမ်စရာပုံပန်စရာအချက်ကဘာတွေရှိနေလဲခင်ဗျာ
ကျွန်တော်တို့ဒီကောင်ဒီကနဲ့ပတ်သက်ပြီးတော့ဥပဒေတစ်ခုဆိုတာကတော့ကျွန်တော်တို့ဒီလေယာဉ်မင်းနဲ့ပတ်သက်လို့ပြင်လေယာဉ်မင်းနဲ့တိုက်ရိုက်ဆက်ဆံတဲ့အဲကျွန်တော်တို့ဒါတောင်တလမတူကြီးတစ်ခုလုံးအပါဝင်ခွင့်အရှိရမှာဖြစ်ပါတယ်အခုကဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ဒါတောင်တလမကိုကိုစားပြုတဲ့အဖွဲ့အစည်းတွေတမကတွေလုံးဝဖွဲ့စည်းခွင့်မရှိတဲ့အချိန်မှာအဲဒါဆိုတာနောက်ကဘိုးလေးအမေစီမံခန့်ခွဲမှုအဖွဲ့ဆိုတာလည်းပဲဒါကျွန်တော်တို့ပြည်အောင်သူဝင်ကြီးတယောက်ကနေပြီးတော့သူစိုက်သလိုစီရင်ခန့်ခွဲခွင့်ရှိတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီဥပဒေဟာပြည်သူတို့ကိုယ်စားပြုရမယ်ဆိုတဲ့အချက်တွေကအားနည်းသွားပြီးတော့ဒါကျွန်တော်တို့ဒီပရိုနီတွေနဲ့ဒါကျွန်တော်တို့ငွေကြေးရှိတဲ့လူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုယ်စားပြုထားတဲ့ဥပဒေတစ်ခုဖြစ်တဲ့အတွက်ဒီဥပဒေရဲ့အကျိုးတရားမှုတွေကတနိုင်ငံလုံးကိုကျွန်တော်တို့ဒုက္ခရောက်စေပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဒုံမြေကွန်ရက်ကထွေထွေမှုဥစီသူရဲ့အမြင်လဲကြားချင်ပါတယ်ဥစီသူရဲ့အခုဒီဥပဒေနဲ့ပတ်သက်လို့ဥစီသူတို့ဘက်ကစိုးရင်ချက်ဟောပူပန်ချက်ဘာတွေများရှိလဲခင်ဗျာ
ဟုတ်အဓိကစိုးရင်တော့သူကဒီဥပဒေရဆိုရင်တိုင်းရင်းသားတွေရဲ့ရိုးရတလေးနဲ့ဒီမူလအခွင့်အရေးတွေကိုတက်ွယ်သွားနိုင်တာလည်းရှိတယ်ပြီးရင်ဒီဆေးရနာချင်းနောက်ဝတ်တာပေါ့ကျွန်တော်ညီဦးပြည်တော်ကိုတည်ဆောက်ရေးအဖွဲ့ကအမိန့်ကြီးချက်ချက်နဲ့လူမှုဖိနှိပ်ခဲ့တဲ့ဂျန်ဒီယာအမွေကိုပြန်ပြီးတော့ကျောက်တော်မှတက်ပြီးတယ်လို့မြင်နေရရှိတယ်။ပြီးရင်လက်ရှိသွားနေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေကိုကျမကိုဖယ်လေးကွေးကိုမြေကိုစီမံကွဲကွင်းနေနဲ့ချောင်းချောင်းကြီးဆန့်ကျင်နေတဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ဟိုဖီလာဆန့်ကျင်နေတာကိုမြင်နေရရှိတယ်။ပြီးရင်ဒီဥပဒေမှာတောင်သူတွေအဖြစ်အခု2018ဥပဒေမှာ CSO တွေဥပဒေပြင်ရှင်တွေကိုမြင်ပြီးတဲ့လူတွေကထောင်ချမဲ့ပုံမှန်တင်မြင်လာတာလည်းရှိတယ်။အပြင်နောက်ဆုံးအချက်ကတော့ဒါကမြေထပ်သိမ်းမှုဆက်ကျင်တဲ့ဥပဒေဖြစ်တယ်လို့ကျွန်တော်ကမြင်လို့အားအစိုးရပါလေ။
โอเคเจซูပါဆိုတော့ဆရာဦးတန်းတန်းဟိုပဲကျွန်တော်ဥပဒေမြင်နေဟိုပြန်ပြီးဆွေးနွေးစေချင်ပါတယ်ဆိုတော့ဟိုဒီလိုအခြေအနေရှိရတဲ့အတိဥပဒေကိုအခုကလက်တွေ့ကျင့်သုံးဖို့အထိဖြစ်လာတဲ့အခြေအနေမျိုးတွေဟာအတိကဘလို့ပိုင်းနေကြောင်ဒီလောက်ထိဟိုဒီလိုအခြေအနေကိုရောက်လာတယ်ဒါတွေကိုပြင်ဖို့ဆင်ဖို့ဟိုလုံးနိုင်တဲ့အခွင့်အလမ်းတွေမရခဲ့လို့လားဆရာဘလို့အခြေအနေရောက်ဒီဥပဒေကိုကျင့်သုံးတဲ့အဆင့်ထိရောက်လာတာလဲ
ဒီမှာထင်နေရဒီဥပဒေက2010မှာပြဋ္ဌာန်းခဲ့တာအစ်ဆိုးရလက်ထက်မှာပြဋ္ဌာန်းခဲ့တာပဲအစ်ဆိုးရလက်ထက်ပြဋ္ဌာန်းပြီးတော့ဒီဟာတွေအဓိကအကောင့်ပေါ်လာတော့ဒီလေးဥပဒေဌာနအောက်မှာပြီးတော့ထေရဝါဒဥပဒေဌာနပေါ့နော် တို့ကဒီနေရာဥတွေလောက်တဲ့အခါမှာစီးပွားရေးကြီးကောင်လာခုနနေရာလုပ်ငန်းရှင်လမ်းစဉ်အနောက်ကနေလေယာဉ်ဥတွေစတဲ့အချက်တွေမှာလူမှုကိုကိုးစားပြီးတော့ဒေသနာတွေကိုးစားပြီးတော့နော်ဒီဥတွေပညာရှင်တွေတို့ကိုယ်ကျေတွေတို့ဘယ်တော့မှမခေါ်ဘူးအဲဒီလိုကလေးယန္နညာကိုဒီလိုကလေးကြီးယန္နညာကိုကိုးစားပြီးတော့လူမှုကိုပြည့်နေစိတ်ကျလို့ရအောင်သူတို့တုံးချက်လို့ရအောင်ဆိုတော့အမြင်နဲ့လည်းလုပ်တယ်အဲ့ဒီအနည်းငယ်ကိုကျွန်တော်တို့ဒီခုကလူမှုကတော်ပေါ့ဗျာကတော်ကလည်းမမြင်နိုင်တာတော့တော်တော်ဝန်နေကြအောင်ပါဗျာဒါအုံးလည်းကျွန်တော်တို့ကတော့တောင်းလျှောက်ကန့်ရတာမှာအဲ့ဒီလူမှုတွေကဒီစဉ်လေမားကြီးရဲ့ဒုက္ခပေးရမှာလည်းငြိမ်းချမ်းရေးဖြစ်စေမှာသိကြတယ်ဒီအနည်းငယ်ကပြည်သူ့ရဲ့နေရာလုံငန်းစဉ်နဲ့လုံးဝမကိုက်ဘူးလို့ပြောတဲ့အနေအထားရောက်နေတယ်ဒါကြောင့်မို့လို့ဒီဥပဒေကိုကျွန်တော်တို့ကတော့ခုခံကာကွယ်ဖို့မရခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဓာကြီးကိုပြန်ဆက်ဖို့ပြန်ပြင်ဖို့လို့ကျွန်တော်ကြိုးစားနေ
ဟုတ်ကဲ့ဆောက်တင်နေချေစုကဆိုတော့ဥဆိုရရဲ့သဘောထားကိုခင်ဗျာအခုဆိုတော့ဒီတကယ်ဥပဒေပြုတယ်ဆိုတော့အဓိကလွတ်တော်မှာတာဝန်ရှိတဲ့အပိုင်းပေါ့လေဆိုတော့လွတ်တော်ကဒါနဲ့ပတ်သက်လို့ပြင်စရာမလိုဒီဥပဒေကဟိုပြင်ဖို့မလိုတဲ့ဥပဒေဆိုပြီးတော့မပြင်တာမျိုးလားဒါမှမဟုတ်ပြင်ဖို့နိုင်ငံရေးစံနာမရှိလို့အခုလိုဒီအကိုကျင့်သုံးဖို့ဒီဖြစ်လာလားဘယ်လိုယူဆလဲဆိုရင်
အဲ့တော့ကျွန်တော်တို့ဒီဥပဒေတွေပြင်မယ်ဆိုပြီးတော့တို့ကဒါသွတ်တော်ကနေပြီးတော့ဒါကျွန်တော်တို့အစိုးရကနေပြင်ရတယ်ဒါပေမဲ့ဒီဥပဒေတွေပြင်တဲ့အခါမှာတို့ကနေပြီးတော့ကျွန်တော်တို့ guide တဲ့ပေါ့ဗျာ guide တဲ့ဆိုတာကဒီချက်တွေကဒါလိုအပ်ချက်ရှိလို့ပြင်မယ်ဆိုပြီးတော့တို့ဖိတ်ကြပါတယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူးကျွန်တော်တို့သိထားတာမြေပြင်အခြေအနေမှာဒီဥပဒေကြောင့်လယ်သမားတွေကထောင်ကျနေတယ်အပြတ်သားတွေမရှင်းနိုင်ဘူးပြောမယ်ဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီဥပဒေရဲ့အမြင့်ချိရုံးကနေပြီးတော့အမှုပေါင်း9000ကျော်မှ9ကျော်ပဲရှင်းနိုင်တယ်ဆိုတဲ့အခါကျတော့အောက်ခြေအခြေအနေကဒီဥပဒေကပြဿနာကိုဖြေရှင်းနိုင်တဲ့အခြေအနေမျိုးမရှိဘူးလယ်တွေမတရားသိမ်းခံထားရတယ်ဒီအတွက်ဥပဒေတွေပြင်မယ်ဆိုလို့ရှိရင်အောက်ခြေလယ်သမားစုအဲနောက်ကလယ်သမားကြီးတွန့်ကျင်သူတွေနဲ့ဖေးထားကြပြင်မှာခင်ဗျားတို့ guide ပြုထားတဲ့အချက်တွေမျိုးမကဘဲနဲ့ဒီချက်ဒီချက်တွေဒီချက်တွေပြင်ဖို့လိုအပ်ပါတယ်အဲတော့ကျွန်တော်တို့ပြင်နေတဲ့လူတွေပြင်ဖို့ဖိတ်ကြားခံရတဲ့လူတွေအနေနဲ့လည်းပဲသွားတဲ့အခါမှာပေါ့နော်ကျွန်တော်တို့ကဒန်လူယူလူဆွေးနွေးပါဒန်လူယူလူကျွန်တော်တို့ဒါတွေကိုရွေးချယ်ဟိုပေါ့အတိအမှတ်ပြုပြီးတော့ရွေးချယ်ရမယ်ဒီအချက်လက်တွေကိုကျွန်တော်တို့ကစီစစ်ပြီးတော့လုပ်တဲ့အထဲထဲမှာဥပဒေကိုပြင်ဆွဲတဲ့အထဲထဲမှာလယ်သမားတွေနဲ့လယ်သမားတွေလှုပ်ရှားတဲ့လူတွေပြဿနာကိုအရင်းမြစ်ကစတည်တဲ့လူတွေကိုရွေးချယ်ခွင့်ပေးပါအတိပြုခွင့်ပေးပါဆိုပြီးတော့ကျွန်တော်တို့ကသွားတဲ့လူတွေကိုအကြံပြုပါတယ်ကျွန်တော်တို့ကိုယ်တိုင်ကတော့ဒီအချက်လက်တွေအားလုံးကိုကျွန်တော်တို့ဒန်လူယူမရှိတဲ့အတွက်ကျွန်တော်တို့မဆွေးနွေးခဲ့ပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ဒီအချက်လက်တွေဟာတကယ်လားဆိုလို့ရှိရင်တောင်ဝင်မားသူ့ကိုကိုသားမပြုဘူးဆိုတာကိုကျွန်တော်တို့ကငကိုရပြီးတော့အမတန်ဆိုးရိမ်နေတဲ့အတွက်ဒါရီယာဒီလိုပြက်တာတွေဖြစ်လာရင်တော့ရှင်းနိုင်မှာမဟုတ်ဘူးဆိုတာငကိုရကျွန်တော်တို့အကြောင်းကြားထားပါတယ်ခင်ဗျ။ဟ
ုတ်ကဲ့ဆိုတော့ဟိုဒီလိုဆိုးရိမ်စရာအခြေအနေကျွန်တော်ဥစီသူရဲ့အမြင်နဲ့ကြားချင်ပါတယ်ခင်ဗျ။ဒီလိုဆိုးရိမ်စရာအခြေအနေတွေရှိနေတယ်နောက်တစ်ခုကဟိုဒီကုလသမဂ္ဂဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတော့မှာပဲဟိုဒီကိစ္စကိုထောက်ပြနေတဲ့အပိုင်းဒီမှာလည်းရှိပါတယ်အထူးသဖြင့်ကတော့ဒါဒီဟိုဒီဥပဒေကိုတကယ်ကျင့်သုံးလာမယ်ဆိုလို့ရှိရင်တိုင်းရင်းသားဒေသတွေမှာဟိုသူဖန်းနာစည်းရည်ဖြစ်လာမယ်ဒီဟိုကျူးကျော်ကိုပိုင်တဲ့မျိုးပဲကိုသွားလို့လို့ကျူးကျော်ရယ်ဆိုပြီးဖန်းခံစည်းခံတဲ့အနေမျိုးတွေရှိနိုင်တယ်ဆိုပြီးစိုးရင်ချက်တွေကိုလည်းပတ်သက်လို့ပြောရတာလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေတဲ့ဆန်းနဲ့ဒီဥပဒေကိုကျင့်သုံးဖို့ဖြစ်လာတာကဘလို့အကြောင်းနေဖန်တီးပြီးတော့ဒီလောက်ထိဖြစ်လာတယ်ဒါအောင်ပြင်ဖို့စင်ဖို့မကြိုးစားဘဲနဲ့ဒါအောင်ကျင့်သုံးဖို့အဆင့်ကိုဘလို့လို့ဖြစ်ပြီးတော့ရောက်လာရင်လို့ဥစီသူတို့နားလည်ထားလေခင်ဗျာ
ကျွန်တော်နားလည်တာတော့သူအစိုးရဘက်ကအမြင်ကသူကတိုင်းပြည်ရဲ့ GDP ကိုပဲကြည့်တယ်ဟိုတိုင်းပြည်ဝင်ငွေရဖို့လောက်ကိုပဲစဉ်းစားတယ်တကယ်လူထုလူတန်းစားရဲ့အောက်ခြေအခြေအနေနဲ့အမှန်တရားတွေကိုဟိုမသိမမြင်နိုင်နဲ့လက်တဲ့အဖြစ်တယ်ပေါ့နော်ဟိုပြီးရင်နောက်တစ်ခုကဘာကြောင့်သူတို့အတီးပြူရလဲလို့ပြောရင်ဒီမြေနဲ့ပတ်သက်ပြီးတော့ဟိုမြေယာကိုပဲရောင်းကုန်တစ်ခုအဖြစ်ရှုမြင်တဲ့ဟာမျိုးမြင်နေတာရှိတယ်ပြန်ဒီနိုင်ငံရေးအယူအဆအရတခြားညီနေပတ်သက်တဲ့မူဝါဒ policy ရန်လျားတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်နိုင်ငံမှာကောင်းကောင်းမွန်မွန်လို့မရှိဘူး2016မှာထွက်တဲ့ဟိုမြန်မာဟိုမူဝါဒရှိတယ်အဲ့မူဝါဒထဲမှာလည်းမကောင်းတာတွေရှိတယ်ကောင်းတဲ့အချက်တွေတိုင်းနာကန်းကန်တာတွေပါအဲ့ဒါတွေကိုလည်းရည်လူရှုတာလည်းရှိတယ်နောက်တစ်ခုကဒီဥပဒေကိုပြန်ပြီးတော့တို့အသက်သွင်းရခြင်းအကြောင်းရင်းကဘာရှိလဲဆိုရင်တို့ရင်းနှီးမြှုပ်နှံမှုလုပ်ချင်တာကျွန်တော်တို့ဆိုတာကရင်းနှီးမြှုပ်နှံမှုဥပဒေရှိတယ်ဒုစီဝိုင်းရေးဆောင်တွေအစည်းအဝေးဥပဒေတွေရှိတယ်အဲ့လိုဥပဒေရှိပါရဲ့လေနေရာဥပဒေမှာရင်းနှီးမြှုပ်နှံမှုလုပ်ဖို့ဆိုတာလေအကုန်ပါတယ်ဒီဥပဒေတခုလုံးချုပ်ချင်းကြော်ယူအားလုံးကလေသမားဆိုတာစားတဲ့ကြောင်ပဲပါပြီးတော့ကျန်တာကုမ္ပဏီတွေလုပ်ငန်းရှင်တွေခရိုနီတွေပြည်သားလုပ်ငန်းရှင်တွေပြည်ထောင်လုပ်ငန်းရှင်တွေအလုပ်လုပ်ဖို့လုံခိုင်းရင်ရဲအေးပိုင်နေမှုနဲ့တောင်းတူတွေတရားစွဲဖို့ဆိုတဲ့အားမျိုးတွေဖန်ပြီးကြတာဖြစ်တယ်ဖန်ပြီးနေတာမဟုတ်ဘူးစိုးရိမ်နေတာမဟုတ်ကျွန်တော်တွေ့သွားပြီကျွန်တော်တို့ဒီဇင်ဘာမှာဒီဥပဒေထွက်ပြီးတော့ မဥပင်ရနေသမားတွေဆန္ဒပြတယ်အခုဒီနေ့ပြည်ဆိုရင်35ဦးရှိပြီဒီဥပဒေတရားဆွဲခင်ရတာကျွမ်းငယ်မှာလည်းညီလို့မြင်လဲနေဥပဒေပုံမှန်20ခုခါဝင်းနဲ့ဆွဲခင်ရတာ4ဦးထက်ရှိပြီအဲ့လိုမျိုးသူကလူတို့ကိုဖိနှိပ်ရရန်တည်းကနဝတာတုံးခဲ့တဲ့အတိုင်းနဲ့ပြန်ပြီးတော့ဒီဥပဒေကိုဒီပြန်ပြင်ပြမှာပဲဆိုကျွန်တော်ထောက်ပြဆိုညာလည်းထပ်ဖြစ်နေတယ်ဒီပြဘာဘာရှိသေးလဲလို့ပြောရင်တောင်သူတွေထောက်ကြခင်ရရုံမဟုတ်ပဲနဲ့ဒီထဲမှာ CSO တွေဟိုတော့ရပ်ပတ်အဖွဲ့အစည်းတွေဥပဒေပညာရှင်တွေကသူကဟိုထောက်ကြနိုင်တဲ့ပုံမှန်မျိုးတွေထပ်တော့ဥပမာကျူးကျော်သူရဲ့အနောက်မှာကျူးကျော်သေးသူဟိုဝင်ရောက်လောက်ကန်သူရဲ့အနောက်မှာဝင်ရောက်လောက်ကန်သေးသူဆိုတဲ့အားမျိုးတွေရွက်တလေးကိုဆန့်ကျင်နေအချက်တွေကလည်းအများကြီးပါလာတယ်ပြောချင်တာတိုင်းရင်းသားကိုနားမလဲတာဖြစ်တယ်ပေါ့နော်တိုင်းရင်းသားတွေကိုနားမလဲတာတိုင်းရင်းသားလို့ပြောချင်တာပမာတိုင်းရင်းသားတွေကိုလည်းနားမလဲဘူးလက်ပတော်ကိုပါမောက်ပြီးသလိုလှီးတဲ့ဖြစ်စဉ်မျိုးတွေထပ်ပြအောင်တို့ဖန်တီးနေတာပြင်ဒီဥပဒေကြီးတဲ့ဟာကလက်ရှိအစိုးရတည်ရဲ့တာဝန်ရုပ်ပြောလို့ရတော်ညာနဲ့တကယ်လာခဲ့တဲ့နာဝတကအမင်းညီသားချက်နဲ့စီမံခဲ့တဲ့ဟာဖြစ်တယ်အဲဒီလူလူဖိနေရန်တရားကိုအသက်သွင်းတာကလွတ်တော်ကပြက်နေပြီလို့ပြောလို့ရတယ်လွတ်တော်ထဲမှာဒီဥပဒေချမ်းကော်မတီတို့ဘာလို့ကထွက်ရင်လက်ရှိအမတ်တွေကဖက်ကုန်မဖက်ပဲညီလုံးမိတ်ခလုံးမိတ်တဲ့ဟာကပြည်သူတန်ပေါင်းလို့ကတစ်ခွက်ရောက်သွားစေရဆိုတာကိုမသိဘူးပေါ့သူတို့ကတော့အဓိကအနည်းချုပ်ပြောရင်သူတို့ကဘာကြောင့်လုံလဲလို့ပြောရင်တိုင်းပြည် GDP တခုရဲ့ကိုပဲချီပြီးလုံနေတာဖြစ်တယ်တကယ်လက်တွေ့လူထုဘဝတွေဟိုတိုင်းရင်းသားဘဝတွေကိုနားမလည်ဘူးဆိုတာကိုထောက်ပြချင်ပါဟု
တ်ကဲ့ဒီဆွေးနွေးရေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်လက်ရှိနေပါတယ်ကျွန်တော်တို့ကိုသီးလည်မှုကထိုင်းနိုင်ငံကပါကိုသီးလည်မှုလဲဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအခြေခံဥပဒေကကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ညောင်းနပင်နီလာကံကနော်အဲ့ဒီအခြေခံဥပဒေမျိုးရေးဆွဲထားသလိုဖြစ်နေပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့အခုပြည်သူတွေကိုနော်သူနိုင်ငံရဲ့အမြောက်များစွာမှလည်းတိကျတယ်လို့ပဲနော်ပြည်သူတွေကမောင်းထုတ်တဲ့သဘောမျိုးဖြစ်ပြီးမှသူရေးဆွဲတဲ့အခြေခံဥပဒေမျိုးဖြစ်နေတယ်ခင်ဗျအဲ့ဒါကြောင့်မို့နော်ပြည်သူတွေအញ្ញအနှစ်နာဖို့လာလာရှိတဲ့ပြည်သူတွေကိုနော်မျက်နှာမူလို့ရေးဆွဲတဲ့အခြေခံဥပဒေမျိုးကြောင်းအနေနဲ့ဖြစ်စေချင်ပါတယ်ကွာမဟုတ်လို့ရှိရင်နော်ကျွန်တော်တို့တိုင်းနာပြည်သူဗမာပြည်သူအားလုံးဟာနော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်လို့နော်မိလောက်ရတဲ့တင့်လို့ဖြစ်သွားမဲ့ဆိုတဲ့သဘောများသိရောက်နေတဲ့အတွက်နော်ဒီလိုအခြေခံဥပဒေကိုတော့ဒီအချိန်မှာရေးဆွဲလို့မဖြစ်သေးပါဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်နောက်ထပ်ဒီဆွေးနွေးဝက်တော့ကိုစာရေးသားပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်အရင်ဆုံးကတော့မိတ္တလာမျိုးကဦးစိန်မောင်ဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမန္တလေးတိုင်းဒေသကြီးမရယာမြို့နယ်မှာနှစ်ပေါင်း40ဓမ္မဦးချလုံနေခဲ့တဲ့တောင်သူလေသမားကြီးများရဲ့မြေဧကတထောင်ခန့်ကို1988ခုနှစ်မှာအစိုးရကသိမ်းယူခဲ့ပါတယ်။1990ခုနှစ်မှာတော့တပ်မတော်ကမွေးမြူရေးလုပ်ဖို့ထပ်မံသိမ်းယူခဲ့ပါတယ်။တကယ်မလုပ်ဘဲနဲ့သူတို့ရဲ့ပတ်သက်သူများကိုလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။မူလပိုင်ရှင်တောင်သူလေသမားများက၎င်းမြေများအပေါ်တီးဆားက9000နှုန်းပေးပြီးတော့လုံနေခဲ့ကြရပါတယ်။တဖြည်းဖြည်းတီးဆားကဒိုးတောင်လို့တဧကကို3,200အထိပေးပြီးတော့လုပ်နေကြရပါတယ်။အတနာခံတင်ပြခဲ့တော့လည်းမရကြပါ။ထို့နည်းအတူပဲရေရာရှည်မြို့နယ်ကကြံစိုက်တောင်သူများကလည်းဓမ္မဦးချမြေကိုတက်မတော်အစိုးရလက်ထက်ကသိမ်းယူခဲ့ပါတယ်။စိုက်ပျိုးရေးမအောင်မြင်လို့သိမ်းထားတဲ့မြေတွေကိုပိုင်ရှင်များကိုပြန်ပေးဖို့တက်ဆိုင်ရာအာဏာပိုင်များထံပြန်အပ်ခဲ့ပါတယ်။သို့တော်လည်းအာဏာပိုင်များကပြန်မပေးဘဲအချင်းချင်းညှိနှိုင်းဝေယူကြကြောင်းတို့ကိုရင်ဖွင့်ချက်များအရာသိရပါတယ်ကဲမဲ့သူဝေးတဲ့တောင်သူလေသမားများရဲ့ဘဝပါလားလို့တောင်ဆိုရမလိုပါပဲအောက်ခြေမှာစစ်ဆေးတွေ့ရှိချက်များအရာဆိုရင်မြေစီစီရေးအဖွဲ့တွေကကွင်းဆင်းပြီးတော့စစ်ဆေးဆောင်ရွက်ခြင်းမရှိပါဘူးတို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့တွေဆစ်လွတ်ပြီးတော့စစ်ဆေးစေခြင်းပါတယ်တပ်ဆိုင်ရာဌာနဝန်ထမ်းတွေအနေနဲ့မှန်မှန်ကန်ကန်အကြိကင်းကင်းနဲ့အစိုးရအပေါ်ပြည်သူအားကိုးလာအောင်ဥပဒေနဲ့အညီဆောင်ရွက်စေလိုကြောင်းတောင်းဆိုနေကြတာကိုသိရပါတယ်။ဒီလိုဖြစ်စဉ်နေတဲ့အခြေအနေတွေနိုင်ငံအနှံ့အပြားမှာရှိနေတာကြောင့်နိုင်ငံတော်သမ္မတကြီးကလေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုပြင်ဆင်ဖွဲ့စည်းပေးခဲ့ပြီးတော့အောက်ပါအတိုင်းလမ်းညွှန်မှာကြားထားကြောင်းသိရပါတယ်။လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများမှာတရားစွဲဆိုခြင်းခံရခြင်းနဲ့ရရှိထားသည့်လုပ်ငန်းရှင်များကလည်းပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစာကြုံတော်တင်သွင်းသဖြင့်တပ်ဆိုင်ရာတိုင်းဒေသကြီးအစိုးရများကတရားပြိုင်အဖြစ်ခြေပနေရခြင်းရှိလာပါ၍နိုင်ငံတော်၏မူဝါဒနှင့်အညီအမြန်ဆုံးစီစစ်ရန်ဆိုပြီးလမ်းညွှန်ခဲ့ခြင်းဖြစ်ပါれအားလုံးခြုံပြီးတော့ပြောရရင်တော့အောက်ခြေအာဏာပိုင်အဖွဲ့အစည်းများကတစ္ဆာရှိရှိတာဝန်တည်တည်နဲ့အမှန်အကန်မလုံမာကိုစိုးရိမ်နေရတာကိုတွေ့နေရတဲ့အတွက်စည်းစည်ရေဗဟိုကော်မတီအစ်စ်က
တရားဥပဒေနဲ့အညီဖြစ်အောင်ကြက်မက်ဆောင်ရွက်ပေးဖို့အဓိကလိုအပ်နေပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်။ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်ထပ်စာတစ်စောင်လည်းကျွန်တော် Facebook ကပေးနေတာတခုကတော့ဒီနယ်မြေတွေမှာပြင်ဆင်ထားတဲ့ဥပဒေကိုမရောက်သေးတာပါတဲ့မြို့နယ်မြေစင်းနဲ့စီးရင်ဌာနကဘာမှဆောင်ရွက်တာတွေမရှိပါဘူးတဲ့ဆိုတော့စောစောအုပ်စိုးမောင်ရဲ့ဆံမလဲလူလူချမ်းမှာရင်ဆိုင်နေရတဲ့ဒီမြေရင်းရတဲ့ကိစ္စတွေတာဝန်ရှိသူတွေကထိရောက်မှဖြေရှင်းနိုင်တဲ့အခြေအနေတွေကိုထောက်ပြတာတွေ့ပါတယ်ဒီလိုဒီလိုပဲဒီဝန်ထမ်းရင်းထဲမှာအားနည်းချက်တွေရှိနေတာတွေကိုလည် ဖြစ်နေတဲ့ဒေသတွေမှာဟိုမှာပို့ပြီးနင့်နာနိုင်နေဆိုပြီးတော့တော်တော်များဝေမမာတယ်ဒီပြီးခဲ့တဲ့တစ်ပတ်ထဲမှာပဲဒီကုလသမဂ္ဂဒီလူခွင့်ရထုကိုယ်စားရန်ကြီးလေးကလည်းအကိစ္စကိုထောက်ပြသွားပါတယ်ဆိုတော့အထူးသဖြင့်ပေါ့လူတွေကပြေးကြလွှားကြဖြစ်နေကြတဲ့အချိန်ဒီမှာဆိုရင်ဒီလူတွေကမြေရီယာတွေကဟိုဥပဒေနဲ့အညီဖြစ်အောင်တရားဝင်ရှောက်ဖို့ဆိုတော့အခုချိန်မှာဟိုမဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်နေရောဒီလိုခက်ခဲမျိုးတွေကိုလက်တလုံးမှာကြော်လွန်နိုင်တဲ့အခြေအနေမျိုးတွေရောဘာတွေများရှိမလဲဆရာဦးစီဟိုဆရာဦးတင်တယ်ခင်ဗျာ
အမှန်တော့ဗျာဒီဦးတွေကခုနအဲ့ဒီအခြေတွေထည့်စဉ်းစားမှာပေါ့စစ်ကြောင်တဲ့သူကဘယ်လိုအောက်ထားပြပြီးတော့ကြောက်နိုင်တယ်နောက်တစ်ချက်ကဟိုခုနပြောခဲ့တဲ့အတိုင်းပဲသက်ဆိုင်ရာဥပဒေဌာနတွေကိုတော့ကြီးတိုင်းကြီးစင်းလို့ဗျာဒီတိုင်းအချက်လက်တွေဘလောက်များမှန်မှန်ကန်ကန်စနစ်တကျတောက်ခံနိုင်ရဲ့ကလေးဆိုတော့အချက်တွေပဲရှိနေတယ်။အဲဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့ကျွန်တော်ထင်တယ်ဒီဟာကြီးကပြဆိုင်ခါတင်သေးတယ်ဒါမလုပ်နိုင်သေးဘူး။အဲ့ဒီကိစ္စနဲ့ရှိရဲပြဆိုင်ပြီးဥပဒေပြင်ဖို့ပဲရှိနေ။ဒါကတော့လူလူကြီးရဲ့တကယ်ဘောကအခြေအနေနဲ့တိုက်မြင်မရှိဘူး။ဆက်အနာချင်းနဲ့ကြားသေးတယ်ဒါပြီးတော့အသက်သွင်းတဲ့သဘောပဲ။အဲ့တော့2000နှစ်လေယာဉ်ဥပဒေရော2000နှစ်လေလိပ်နေတာမြေရဲ့ဥပဒေရောကအငင်းပွားကြရတယ်အများကြီးနဲ့လူလူကျူးကျူးကိုတာဝယ်တဲ့ဥပဒေကိုမဟုတ်ဘူးလို့ကျွန်တော်ပြောတာ။ဒါတွေဖျက်သိမ်းပြီးချင်းအားဖြင့်သာနော်ကျွန်တော်တို့လူလူကိုပြစ်ကားပေးနိုင်တယ်ဖြစ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပြေပို့ထားတဲ့နောက်ထပ်စာစာကိုလည်းဖော်ပြခြင်းပါလေ။သူကအမေရိကန်ပြည်အောင်စုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
။လက်ရှိ NLD အစိုးရဟာပြည်သူတွေကရွေးချယ်တင်မြှောက်ထားတဲ့အစိုးရပါ။အာဏာသိမ်းစစ်အစိုးရမဟုတ်ပါဘူး။ပြည်သူကိုတာဝန်ယူမှုတာဝန်ခံမှုပြေဝရှိတယ်ဆိုတာလည်းမငြင်းနိုင်ပါဘူး။ဒါပြန်အစိုးရရဲ့မူဝါဒတွေကိုထိမ့်ညီပေးနိုင်မဲ့လွတ်တော်တွေရပ်ဖတ်ဖွယ်စည်းတွေသတင်းမီဒီယာတွေရှိနေတဲ့အတွက်မြေလွတ်မြေလပ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကြောင့်ဘဝဆင်ဆက်လုပ်ကင်လာကြတဲ့မြေယာတွေဆုံးရှုံးကုန်မှာအလွန်ကျော်စိုးရိမ်စရာမလိုအပ်ဘူးလို့ယူဆမိပါတယ်။မိမိတို့ရဲ့မြေယာပိုင်ဆိုင်မှုတွေကိုစနစ်တကျတရားဝင်ပြုလုပ်ခြင်းအဖြစ်မြို့သားတဲ့အာဏာပိုင်တွေဌာနဆိုင်ရာတွေခရိုနီတွေနဲ့ပြည်ပယင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေရဲ့မြေယာသိမ်းပိုက်မှုဘေးအန္တရာယ်ကလွတ်ခင်းနိုင်သလိုသိမ်းပိုက်ခံရပါကလည်းထိတိယောက်ယောက်တရားစွဲဆိုနိုင်ကြမှာဖြစ်ပါတယ်။အထူးသဖြင့်နေပေါင်းများစွာမလုပ်ခဲ့တဲ့မြေယာစီမံခန့်ခွဲမှုဥပဒေတွေကိုစနစ်တကျပြုစုခြင်းအပြင်စနစ်စိုးကိုဖတ်တွယ်ပြီးမတမာတဲ့နီလန်းတွေနဲ့ရယူထားတဲ့မြေယာတွေကိုဖော်ထုတ်နိုင်မှာဖြစ်သလိုတိုင်းပြည်ဗန္ဓာငွေအမြောင်များလေလွတ်ဆုံးရှုံးမှုဘေးအန္တရာယ်ကနေကာကွယ်နိုင်မယ်လို့လည်းယူဆမိပါတယ်။တခါမြေယာပိုင်ဆိုင်မှုတွေကိုတည်ဝင်ပြုလုပ်ခြင်းကြောင့်ဘဝဆင်ဆက်လုပ်ကင်လာကြတဲ့လယ်သမားတွေအနေနဲ့စရံတရားမျိုးစေ့တွေကနေနီးပညာနဲ့ငွေကြေးအစုံထောက်ပံ့ကူညီမှုတွေမျိုးစုံရနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်ရပ်ဖက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်နဲ့ပူးပေါင်းပြီးမြေယာစီမံခန့်ခွဲမှုဥပဒေရဲ့အာဏာချက်အားသာချက်ကိုလယ်သမားတွေကိုယ်တိုင်တင်ပြခွင့်ရရှိမှာဖြစ်တဲ့အတွက်ကောင်းသောအကျိုးကျေးဇူးတွေအများပြားရရှိနိုင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ဒီမေဂန်ပြောစုကမောင်တသနာရဲ့စာပါသူကတော့ဒီနိုင်ငံအနှံ့မြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းတာဖြစ်တဲ့ကြောင့်ဥပဒေကအကျိုးရှိမယ်ဆိုတဲ့အမြင်မှာဆိုတော့ဆရာဦးသိန်းသားတို့ဒီဥပဒေမှာကျွန်တော်တို့စိုးရိမ်စရာတွေကြီးပဲရှိနေရလားဒီကောင်းတဲ့အချက်တွေရောမရှိနိုင်ဘူးလားဥမာဟိုမြေယာစီမံခန့်ခွဲမှုကိုစနစ်တကျဖြစ်အောင်လုပ်တယ်ဆိုတဲ့အပိုင်းမျိုးပေါ့လေဒီလိုရှိတော့အောင်နေကြည့်မယ်ဆိုရင်ရောကောင်းတယ်လို့ပြောနိုင်တာဘာများမြင်မိလဲ
ဆိုမြေယာစီမံခန့်ခွဲမှုကဒီထဲလာလို့ကိုမလိုပါဘူးရမြေယာစီမံခန့်ခွဲမှုပြီးတော့အခုကျွန်တော်နေရာင်းနဲ့စီရင်ဌာနဆိုပြီးတော့ဟိုတော့ကကြီးတိုင်းနဲ့ကြီးစင်းကြီးတိုင်းနဲ့ကြီးစင်းကသူ့လုပ်ငန်းသူကိုလုပ်ဖို့တည်းဥပဒေပြီးကြပြတန်းကြရမရှိပါဘူး။ဒါတရားတော့ကျွန်တော်ကိုတီတူလို့ယူကြတယ်လို့ပဲ။ဒါကတော့ကျွန်တော်ရင်းနှီးနှုံနှံမှုတွေတိမ့်လို့ဆဲလို့ရသိတယ်လို့ပဲဖြစ်နေ။ကျွန်တော်တော့ဒီညီလို့ညီလာညီရဲဆိုမန်ဆန်နဲ့ခုနီဥပဒေရဲ့အတိအကျဖွင့်ဆိုချက်တွေကိုကျွန်တော်သဘောမတူဘူး။ဒါတရား20ဆနစ်လေယာဉ်ရေးဥပဒေမှာလေသမားဆိုတဲ့ဖွင့်ဆိုချက်တွေသဘောမတူဘူး။ဒီဥပဒေရဲ့တင်ကြုံမြစ်တာရကောကောင်းတဲ့လက္ခဏာချက်တွေမရှိဘူး။ဒီလိုမျိုး
့ဒီချင်းချေဘူးဘလူစီယာမီးလေးမရယာလူကိုထုတ်တာတဲ့ဥတွေလေကျွန်တော်တို့မြင်နေရဲ့
ဟုတ်ကဲ့ဒါဆိုတော့ကျွန်တော်ဥစော်ရဲကိုလည်းမေးချင်ပါတယ်ခင်ဗျအခုကဒီဥပေကလက်ရှိဟိုရည်ရွယ်ရင်းကဒီအာဏာရှိတဲ့လူတွေငွေချေးတက်နေတဲ့လူတွေအကျိုးရှိမဲ့ဥပေလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုလူမျိုးလူတွေအတွက်ကြည့်ပြအကျိုးဟိုရှိရမှာမဟုတ်ဘဲနဲ့ဒီတာမန်ပြည်သူတွေအထူးသဖြင့်ပေါ့ဒီဥပေရဲ့အကျိုးတရားမှုကိုတိုက်ရိုက်ခန်းစားမယ်တောင်သူတွေအကျိုးရှိဖို့ဆိုရင်ဒီဥပေမှာအဓိကဘာပြင်ဖို့စင်ဖို့လိုမလဲဥစော်ရဲ
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုမြေယာမူဝါဒရှိပါတယ်ဒီမြေယာမူဝါဒမှာဆိုလို့ရှိရင်ဒီမြေယာတွေကိုအဲ့လိုကြီးတာလူအများပေါ့နိုင်ငံသားအလုံးကမျက်မျက်တားနေတရားမျက်တားဆိုတော့ရဟုတ်သုံးစွဲရမယ်ဆိုတဲ့အချက်လည်းပါပါတယ်အဲ့တော့ကျွန်တော်တို့ကအခုဒီနေရာဒီ2000ကျွန်တော်တို့ဒီမြေလွတ်မြေလတ်မြေရိုင်းဥပဒေမှာဆိုလို့ရှိလို့ရှိရင်ဒီအခုနိုင်ငံတော်မြေယာမူဝါဒအနေနဲ့လွဲချော်နေပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်မြေယာတော်မြေယာမူဝါဒမှာဆိုလို့ရှိရင်အတိုင်းသားဒေသတွေမှာဗမာပဲဖြစ်ဖြစ်ဒီမြေတွေမှာမှတ်ပုံတင်တင်မတင်တင်တင်ပေါ့နော်အတိုင်းသားဒေသတွေမှာဒီလိုမူလလက်ဦးလောက်တိုင်နေတဲ့လူတွေကအခြေအနေမပြတ်ပြားပဲနဲ့မထိခိုက်ဖဲနဲ့ဒီကိစ္စတွေကိုဆောင်ရွက်ရမယ်ဆိုတဲ့အချက်ကအခုဒါတွေနဲ့လွဲနေပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံလုံးပါဗျာကျွန်တော်တို့ဒီရှမ်းပြည်လွယ်တောင်းမှာဆိုလို့ရှိရင်လေဧက400ကျော်လောက်ကိုကျွန်တော်မြေလွတ်မြေလတ်မြေဥပဒေနဲ့တင်လိုက်တယ်ဒါပေမဲ့မြေလွတ်မြေလတ်မြေဥပဒေမှာဆိုလို့ရှိလို့ရှိရင်ဒီမြေလွတ်ဆိုတာပါမြေလတ်ဆိုတာပါဆိုတာဒါလူတွေနေထိုင်ငွင့်မရှိတာဟာမြေလတ်ဆိုလို့ရှိရင်လေတစ်ချိန်ကနေထိုင်ပေမဲ့အခုအဆုံးမပြုတဲ့မြေမျိုးဖြစ်ရမယ်အခုကလေသမားတွေကိုယ်တိုင်လောက်ကန်စားတော့နေတဲ့ဟာကိုမြေစင်းရင်မှကြည့်လိုက်လို့ရှိရင်မြေလွတ်မြေလတ်ရန်ချစ်တဲ့အတွက်ကိုဆိုပြီးတော့သူတို့ကဒါကိုတိမ့်လိုက်တယ်မြေလွတ်မြေလတ်နဲ့တိမ့်ပြီးတော့ခရိုနီတွေနဲ့ခုနကလုပ်ငန်းရှင်တို့ရောင်းချလိုက်တယ်ဟလာကျွန်တော်တို့လောက်ကန်ကွင်းပြုတ်လိုက်တယ်အဲ့တော့ဒီမျိုးတွေမှာဘာပါလဲဆိုရင်ပတ်သက်ရှိတဲ့လူတွေကနိုင်ငံသားတွေနဲ့ပတ်သက်ကုန်ပြီဆိုရင်9000ကနေ5000ထိလောက်ကွင်းရှိတယ်တိုင်းသားလုပ်ငန်းရှင်က900ကနေ5000ကနေ5000တိုင်းသားလုပ်ငန်းရှင်ဆို900ကနေ5000အခြေဝလုပ်ငန်းရှင်ဆို900ကနေပြီးတော့ကျွန်တော်တို့နားတော်ထိလောက်ခွင့်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကတိုင်းသားပြည်သူတွေမှာကြတော့ဟုတ်လားကျွန်တော်လောက်ကန်စားတော့ဖို့အတွက်ပေ200ကွက်တွေဟဲ့လားခုနကပေ40ပေ60ကွက်တောင်မှ6စားကွက်မရှိဘူးအဲ့တော့ကျွန်တော်တို့ကဒီမြေလွမြေလက်မြန်ဥရရာဆိုလို့ရှိရင်ဒါဒီကျွန်တော်တို့ခုနကနိုင်ငံတော်မြေယာမူဝါဒတွေနဲ့လည်းလွဲချော်နေတယ်နောက်တစ်ခါအခုဆိုလို့ရှိရင်ဟဲ့လားတောက်လျှောက်ကိုတောင်းနယ်မားတွေကဒီမြေလွမြေလက်မြန်ဥရရာနဲ့ပတ်သက်ပြီးတော့ထောင်တွေပဲကျနေတယ်တရားစွဲခံနေရတယ်သူတို့ကရုံငင်းပေါင်းဘင်းက60စီတက်နေရတာကိုကြည်ချင်းအဖြစ်ကိုဒီမြေလွမြေလက်မြန်ဥရရာဆိုလို့ရှိရင်ပြန်လေရေးဆွဲတော့မဟုတ်ဖြတ်သိမ်းပြီးတော့ကိုအစ်စ်ဆွဲရမယ်ဆွဲတဲ့အခါမှာလေတောင်းနယ်မားတွေပါဝင်ပတ်သက်ရမယ်လေသမားကြီးကျွမ်းကျင်သူတွေပါရမယ်အလွတ်တော်ကြီးပဲနဲ့ကျွန်တော်တို့မလုံလောက်တော့ဘူးဆိုတဲ့အခြေအနေကအခုပြဿနာတွေကလက်ရှိခံစားပြီးတော့အစိုးရမရှင်းနိုင်တဲ့ပြဿနာတွေကပေါ်ပြနေတယ်ခင်ဗျာ။ဒါကြောင့်ဒီဥစ္စာကကျွန်တော်တို့လုံးဝလက်ခံလို့မရဘဲနဲ့ပြန်လဲပြင်ဆင်ရေးဆွဲသုံးဖို့ဖြတ်သိမ်းပြီးတော့အသည့်စီးရေးဆွဲရမယ်ဆိုတော့ပေါ်လွင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဦးစီသူရဲ့သဘောထားကိုခင်ဗျာအခုကဟိုဆော့ဆော့အကုန်လုံးထောက်ပြနေတယ်လို့ခေါ်လိုက်တာ။ငွေကြေးတက်တဲ့သူတွေဩဇာအာဏာအရှိန်အဟွာရှိတဲ့လူတွေအတွက်ပဲအကျိုးရှိမလို့ဖြစ်နေတဲ့ဥပဒေတရားဆိုတော့ဒါကိုအဓိကပေါ်လေပြင်ဖို့ပဲဖြစ်ဖြစ်ဒါကိုအစ်စ်ပြန်ရေးဆွဲဖို့ပဲဖြစ်ဖြစ်ဘယ်ပိုင်းနေမှာအဓိကလိုအပ်ချက်တွေရှိနေမလဲ
။ဟိုအပိုင်းနဲ့ပြောရင်တော့အဓိကဥပဒေပုံမှန်ဒီအားလုံးကဒီရင်းနှီးမြှုပ်နှံမှုလုပ်ဖို့ဟိုတရုတ်ကိုဖိတ်ခေါ်တော့ဖို့နောက်ပိုင်းလာမယ့်ဟာတွေကိုအတွက်ကိုတကားခွင့်ရေးဆွဲထားတာဖြစ်တယ်ပေါ့နော်။အဲ့တော့ဟိုပြင်မယ်လို့ပြောရင်ကျွန်တော်တို့ကပြင်တာကိုသဘောမတူဘူးလုံးဝစက်သိမ်းရမယ့်ဥပဒေဖြစ်တယ်။ဟိုတခြားရင်းနှီးမြှုပ်နှံခြင်းရင်းနှီးမြှုပ်နှံမှုဥပဒေတို့ဘာလို့ချိန်ပြီးသားချီပြီးတာပေါ့လေဒါပေမဲ့ဒီထဲမှာကမျိုးကိုလွယ်တကူတင်လို့ရအောင်သူကမျိုးကိုတင်ရုံတွင်မဟုတ်ဘူးအဲ့ဒီပုံမှာနေထိုင်တဲ့လူတွေကိုရဲရင်ကအလိုတလိုအသုံးပြုပြီးတော့တရားစွဲခွင့်ရအောင်ဟိုဖန်တီးတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့ချက်သိမ်းရေးတက်မှာပဲကျွန်တော်တို့မမထနေချက်တီတာလည်းရှိတယ်နောက်တစ်ခုကဒီတွေကအပိုင်းတွေကဟိုကောင်းတာကိုပြောပါဆိုရင်ကောင်းတာကျွန်တော်တို့ကမတွေ့ရဘူးမြေလူမြေလေးညီရေချဖို့အချက်20ရှိတယ်20လုံးကလေသမားမတက်နိုင်တဲ့ဟာတွေကြီးပဲဥပမာအဖြစ်ရေချင်းမြေပုံ105သဘောမျိုးပေါ့လေအဲ့ဒါမျိုးလေသမားတိုင်းမှာရှိနေတဲ့ကိစ္စမဟုတ်ဘူးဘန်အန်ငွေလို့ပြောရင်ဘန်အန်ငွေကခရိုနီပါပဲရှိတာလေသမားတွေမပြောနဲ့တော်တော်ဟိုပုံမှန်မျိုးပေါ်လူတဲ့သားတော်ဟိုဘန်မှာဘန်အန်ငွေရှိတဲ့ကိစ္စမဟုတ်ဘူးပြည်နယ်သုံးဖို့တိုင်းဒေသကြီးရထောက်ကန်ချက်ဆိုပြီးဝေးရောလေသမားဆိုတာရွာယုံရက်ွက်ယုံတော်မှာပြည်ရဲတာမဟုတ်ဘူးပေါ့တကယ်ကိုလူတို့နဲ့အလံဝေးပြီးတော့ဟိုတမင်ခံပြီးသားတဲ့ဟာဟုတ်တယ်လူတို့နဲ့လုံးဝလာလာမှမတက်ဆိုင်မယ်နဲ့ဟိုလူတို့ကိုအလွယ်တကူဖိနှိပ်လို့ရအောင်မောင်းထုတ်လို့ရအောင်ဘဝပြတ်အောင်ဘဝတည်ပါအောင်ဖန်တီးတဲ့လက်နက်တကူလည်းဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒီထဲကခေါင်းနဲ့ပိုက်ပြောပါဆိုရင်ခေါင်းကတကူမှမြင်မတွေ့ရဘူးပို့ပြီးတော့စိုးသားစင်တဲ့အချက်တွေပဲရှိတယ်ပေါ့လေအဲ့ဒါမျိုးမြင်တာရှိတယ်နောက်တစ်ခုကဒီထဲမှာပါတဲ့အချက်တွေက pay buying a county and a pay buying a chessman and looking along a chapayama, Pome along Chapeyago, Copadina, Joyo to Kulonga, the Nawada Azuaga, Nigo, Lotolo, don't you there, the Illinois, Lotolo, don't you know Yahoo, Savitana Yachet, Ego, Sessima of Abjang, Obama Jang, Sieto Tongjabo, Dula de Haji, Pome and the Sunday, Sala de Mabong de Amesria, Dula Haji. No, Sala de Mabong de Mizzi, Madin Mizzi, Tadi Luru. Chiga Uri man, the thousand Uri Mago. Now what I am in charge of Uri Domo, Uri and Adidos of your Ludu Pinegate, a chain of Mago, Poman the Senator, Mabau, Mabau, and then Ludu Along of Wapiare, Pound Yare, Jensen Yare, the Asakan, who Uriale, the Messenger Boma, General Timisa, they are Chidomu, Messenger Chidichi, Badi Pism of Badi Jizzi, Uri, the Zong Longoga, Banyan Dari, National Pidu Ludu. ทีนี้มหาอัจฉริยะมาตะเวมาซอตรุโจชิยากูนี่ลุญญะเนี่ยลาชอกตัวเลยดิตะท้องเสร็จอุบัติทับไปเย็นออกไปมาชิ้นนี้เนี่ยมากงมิกูอ่ะจะอ้อสุยောက်ล่ะเนี่ยโหหากามีตะสีมันเก่งแท้หลุกแกไอ้มาหากามาเศรษฐมาริชนะจาเนี่ยอาชีพเกลือจินน่ะกะลุลุกันตาเยปวารีเจ็ดติเจ็ดติกูตะคุมาเทเป็นสินซาจินไม่ใช่เว้ยเนี่ยอยู่ตะซุยเยลงไก่กวนเนี่ยดิเอาไปตะยุบดิเลดกูวินาเอาอย่างแผ่นตีจาได้ยาตาเลยติโลสงว่าจะเป็นเนี่ยไม่จนอมีม
domi konyet trimu usidu na kuren pawen sunu yedu machete yita peputuri ne totashin ne alo le atu be jesu tin mare khamya
ရှင်တင်ဆက်သူကောင်လွင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စနေညဒဲလီလိုက်စီစဉ်ကိုမနေ့ကတနင်္ဂနွေနေ့မနေ့ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကတလှည့်ကြီးညာပေးပါအောင်ရှင်
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှလူ49ယောက်သေဆုံးခဲ့ရပြီးအစုလိုက်ပြုံလိုက်ပြစ်ခတ်မှုမှာအဓိကတရံထက်ကန်ဖြစ်သူကိုဒီကနေ့ပဲရုံးထုတ်လိုက်ပါတယ်။လူမျိုးမျိုးသားရေးဝါဒီဖြစ်တဲ့သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်နှစ်ယောက်ကခြံရံပြီးရုံးထုတ်ခဲ့တဲ့ Christchurch တရားခွင်မှာတော့တရားသူကြီးကလူသက်မှုဆွဲချက်ကိုဖတ်ပြခဲ့တာပါ။လက်တလုံးအမှုတမှုနဲ့ပဲဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တယ်လို့တန်ရရှိသူတရားခွင်ကပြန်ခေါ်သွားပြီးတဲ့နောက်မှာတရားသူကြီးကပြောဆိုသွားပါတယ်မတော်တဆမှုတွေကြုံရတဲ့ Boeing 737 Max အမျိုးအစားလေးယာဉ်တွေအတွက်အစစ်မြေ software တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေ၁၀ရက်အတွင်းတရားဝင်ထုတ်ဖို့ရှိနေတယ်လို့သတင်းတွေထွက်ပေါ်လာပါတယ်။လူအများကြားသိဆုံးရရတဲ့တနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းပိုင်းလေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာအင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမတော်တဆဖြစ်တဲ့လေယာဉ်တွေဟာဒီအမျိုးအစားလေယာဉ်တွေပဲဖြစ်ပါတယ်။ရုရှားက2018ခုနှစ်မှာယူကရိန်းတင်မော3စီးကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်နေတုံ့တွင်းခဲ့တာတွေအပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားရဲ့လုပ်ရည်တွေပေါ်မှာအမေရိကန်၊ကနေဒါ၊ဥရောပသမ္မတကတို့ကပိတ်ဆို့တန်းခတ်အရေးယူထားတာကိုငြိမ်းချမ်းနေမှာမဟုတ်ဘူးလို့ရုရှားကပြောလိုက်ပါရဲ့တန်းခတ်အရေးယူလိုက်တဲ့ပုံစံတွေနဲ့အဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေစီးပွားရေးတွေကိုတားမြစ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းလုပ်ငန်းတွေလုပ်ကိုင်ခွင့်ရှိတော့မှာမဟုတ်ကြောင်းကြေညာသွားပါရဲ့အင်္ဂလန် FA ဖလားဘောလုံးပြိုင်ပွဲမှာတော့ Watford အသင်းကိုအနိုင်ရပြီးတော့ semi-final ကို Watford အသင်းအနိုင်ရပြီးတော့ semi-final ကိုတက်သွားရဖြစ်ပါတယ်။ FA ဖလား quarter final ပွဲစဉ်ဖြစ်တဲ့ Watford နဲ့ Crystal Palace အသင်းတို့ကစားကြတာမှာ Watford အသင်းက2ဂိုးတကိုးနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမရေးသနာကျော်တင်ပြပေးသွားတာပါ။စနေညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်း engineer ကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10:00နာရီကနေ 17:00 နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်း 6:00 နာရီကနေ 9:00 နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်သောတာရှင်ဤအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင
် This program has come to you from the Voice of America, Washington. Welcome.